Welcome to the Voice of America in Burmese.
ဘေကင်းရန်ကင်းမင်္ဂလာမနက်ခင်းဖြစ်ကြပါစေ။ VOA အမေရိကန်တန်ရ2023ဖေဖော်ဝါရီ23ရက်တနင်္လာမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ3249တို့ကနေ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ပူရပြီးဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ဝင်ယူတက်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်ဦးပါ။ဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့တူခီမာငွေချင်းညောင်းပြိုကျသွားတဲ့ဆောင်းတွေကဥရိမဲ့နီလန်းနဲ့ဆောက်လုပ်သူတွေကိုအရေးယူဖို့စီစဉ်နေပါတယ်။ကနေဒါနိုင်ငံဝင်းမှာအမေရိကန်တပ်လေကဖြစ်ချတဲ့အရာဝတ္ထုပစ္စည်းကိုစုံစမ်းစစ်ဆေးသူတွေရှာဖွေနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုကိုခမောင်စုံမင်းနဲ့အတူပြောပြမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။သတင်းတွေပြီးမှသတင်းဆောင်ပါနဲ့သတင်းပတ်ဆိုင်ကဏ္ဍတွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီကနေ့ထုတ်လွှင့်ပေးမယ့်သတင်းဆောင်ပါတစ်ခုတည်းကနားဆင်ရမယ့်နမူနာတစ်ခုကတော
့ It's very difficult.To bring manufacturing back to the United States. Why? Environmental issues, regulatory
American
issues.
American Tomorrow Joe Biden got to your CYA Saya Matan Rigu, Nangano Achipia Mingoma, Amwekan, Piocha, Tware Achao, Now Baima, Abizo, Nasinjama, Pipare. And you know, the reimbursing Ganaru in Ine, Myanmar Democracy, Yea, Gaba, Myanmar, Media Mingwin, Myanmar Biga, Pesa Gana, the Renwe Dega, Tuda.စုထူးခြားဆန်းပြသတင်းတွေကိုလည်းတဝါကြီးနားဆင်ကြရမှာဖြစ်ပါတယ်။ကဲအခုတော့နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ကပြောပြပေးပါမယ်ခင်ဗျာ
။အင်အားပြင်းပြင်းမြောက်ပြီးခဲ့တဲ့သတင်းဘက်ကပြိုကျပျက်စီးသွားတဲ့အဆောက်အဦတွေမှာဥပဒေနဲ့မညီတဲ့နီလန်းနေနဲ့ဆောက်လုပ်ခဲ့ရမှာတာဝန်ရှိသူတွေဖြစ် contract လုပ်ငန်းရှင်တွေပါဝင်လူပေါင်း134ယောက်ကိုတူရကီအာဏာပိုင်တွေအရေးယူဖို့ကြိုးပမ်းနေပါတယ်။တူရကီနဲ့ဆီးရီးယားနိုင်ငံတွေကငရင်းညောက်ပြိုကျတဲ့အဆောက်အဦပျက်စီးတွေအောက်ကနေအလောင်းတွေကိုကယ်ဆယ်ရေးတွေထပ်မံရှာဖွေတွေ့ရှိတာကြောင့်တင်းငွေနေနေ့အထိတည်ဆုံးသူအရေးတွက်က3,300ယောင်နဲ့ထိခိုက်ဒဏ်ရာသူကတော့9,200ယောင်ရှိတော့ပါပြီ။တူရကီနိုင်ငံအရှိတောင်ပိုင်းနဲ့ဆီးရီးယားမြောက်ပိုင်းဒေသတွေမှာပြီးခဲ့တဲ့တင်းလာနေ့ကအင်အားပြင်းငရင်းတွေကြောင့်ထောင်ချီတဲ့အဆောက်အဦတွေပြိုကျပျက်စီးခဲ့ရမှာဥပဒေမဲ့ဆောက်လုပ်ခဲ့တဲ့လောရက်တွေအတွက်တာဝန်ရှိသူတွေကိုအရေးယူမယ်လို့တူရကီတရားရေးဝန်ကြီးဘက်ကီယာဘော့စတက်ကပြောဆိုလိုက်တာပါတင်းငွေနေ့အထိဖမ်းဆီးအရေးယူထားပြီးအမှုရင်ဆိုင်နေရသူ3ဦးထိမ့်သိမ်းထားသူ9ဦးနဲ့ပြည်ပကိုထွက်ခွာခွင့်တားမြစ်ထားသူ9ဦးရှိတယ်လို့လည်းပြောဆိုထားပါတယ်အဆောက်အဦတွေပြိုကျမှုအတွက်တာဝန်မကင်းသူတွေကိုအာဏာပိုင်တွေအရေးယူဖို့ကြိုးပမ်းနေချိန်မှာပဲထောင်ချီတဲ့အရေးပေါ်ဝန်ထမ်းတွေကတော့အခက်အခဲတွေကြားမှာပဲကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်နေရမှာအသက်မသေးလွတ်မြောက်လာသူတချို့ကိုလည်းကယ်တင်နိုင်ကြပါတယ
်ဆီးရီးယားနိုင်ငံကအစိုးရထိန်းချုပ်ထားတဲ့ဒေသကိုဖျက်ပြီးငလင်ဘေးအတွက်ပေးမဲ့အကူအညီတွေကိုအနောက်ပြောက်ပိုင်းဒေသကိုထိန်းချုပ်ထားတဲ့အစ္စလာမစ်လက်နက်ကိုင်အဖွဲ့ကခွင့်မပြုဘူးလို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကတနင်္ဂနွေနေ့ကပြောပါတယ်အဖွဲ့ပေါင်းစုံရှုပ်ထွေးပြီးပြည်တွင်းစစ်12နှစ်ကြာဖြစ်ပွားနေတဲ့ဆီးရီးယားနိုင်ငံအနောက်မြောက်ဒေသနဲ့နယ်စပ်ချင်းထိစပ်နေတဲ့တူရကီနိုင်ငံမှာမကြာသေးခင်ကပြင်းထန်တဲ့ငလင်လှုပ်ခတ်မှုကြောင့်လူပေါင်းအနည်းဆုံး3,000နီးပါးတေကျပျက်စီးမှုတွေတေဆုံးမှုတွေပျက်စီးမှုတွေများပြားနေပါတယ်အဲ့ဒီလိုဆီးရီးယားဘက်ကအခြေအနေတွေကြောင့်နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေအနေနဲ့အခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်ငလင်တန်ကျောက်ဆီးရီးယားဘက်အပိုင်းမှာသေဆုံးသူက3,500လောက်ရှိပြီးအများစုက HDS Islamic လက်နက်ကိုင်တပ်ဖွဲ့ထိန်းချုပ်ထားတဲ့နေရာမှာဖြစ်ပါတယ်။ရှေ့တန်းမျက်နှာစာတွေမှာအစိုးရတပ်တွေကရင်ဆိုင်ပိတ်ဆို့ထားတဲ့အတွက်အဲ့ဒီဒေသဟာအကူအညီအနည်းငယ်ပဲရရှိပါတယ်။သူတို့အတွက်အဓိကတူတကီနယ်စပ်ကသာထွက်ပေါက်တစ်ခုပဲရှိပါတယ်။ပြီးခဲ့တဲ့သတင်းဘက်ကဆီးရီးယားအစိုးရကနေအဲ့ဒီ Islamic အဖွဲ့တွေထိန်းချုပ်ထားတဲ့ငလင်တန်ကန်အနောက်မြောက်ပိုင်းဒေသကိုအကူအညီပေးဖို့ဆန္ဒရှိတယ်လို့ပြောခဲ့ပါတယ်။အစိုးရကပေးတဲ့အကူအညီကိုလက်မခံညှင်းပယ်ပြီးတူရကီနိုင်ငံဘက်ကနေလာဖို့ရာကိုလက်ခံမယ်လို့အဲ့ဒီအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူတွေက Reuters သတင်းဌာနကိုပြောတယ်လို့သိရှိရပါတယ်ခင်ဗျာ
။စီးရီးယားနိုင်ငံလက်ပိုင်းမှာ IS Islam စစ်သွေးကြွတွေလက်ချက်ဖြစ်ယူဆရတဲ့ တက်ခိုက်မှုတစ်ခုကြောင့်အယတအများစုပါဝင်လူ၁၁ယောက်တည်းမှနေတည်ဆုံကြောင်းစီးရီးယားရေးစောင့်ကြည့်ကဲကပ်ဖွဲ့ကတင်းငွေနေမှာပြောလိုက်ပါတယ်။ဟုန်းစ်မြို့ရှိဘက်ပန်မာယာအရက်မှာမှုရှာနေသူ85ယောက်လောက်ကိုအဲစစ်သွေးကြွတွေစနေနေ့မှာတက်ခိုက်ခဲ့တယ်လို့လည်းဗြိတိန်ခြေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်လူရှာမှုဖွဲ့ကပြောလိုက်တာပါ။တက်ခိုက်မှုကြောင့်အမျိုးသမီးတဦးပါဝင်အယတ၁၀ယောက်နဲ့စီးရီးယားစုရဖွဲ့ဝင်တယောက်တည်ဆုံကြောင်းလည်းပြောပါတယ်။နိုင်ငံပိုင်စာနာသတင်းဌာနကတော့အဲစ်အကြမ်းဖက်သမားတွေရဲ့စစ်တပ်နဲ့ပြစ်ခတ်မှုကြောင့်အမျိုးသမီးတဦးပါဝင်အယတ၄ဦးတည်ဆုံတယ်လို့ဖော်ပြခဲ့တာပါ။တက်ခိုက်မှုကြောင့်ဒဏ်ရာပြင်းထန်သူတို့ချို့ပါဝင်နောက်ထပ်လူ၁၀ဦးဒဏ်ရာရတယ်လို့လည်းသတင်းကဖော်ပြပါရယ်။အမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့ရဲ့2019ခုနှစ်မတ်လကစစ်စီရေးရောစစ်သွေးကြွတွေရဲ့နောက်ဆုံးလက်ချက်နင်းပြီးဆုံးရှုံးခဲ့ရပြီးနောက်အကျဉ်းချံ IS အဖွဲ့ဝင်အများစုဟာနိုင်ငံရှိပိုင်းတဲခဏရတွေကခုံဝဲရနေရာတွေကိုစုခွာသွားခဲ့ကြတာပါ။ကတ်လူမျိုးတွေဦးဆောင်တဲ့တပ်တွေနဲ့စီးရီးယားစုရတပ်တွေကိုချုံခိုတက်ခတ်ရမှာလဲစစ်သွေးကြွတွေကဒီလိုခုံဝဲရနေရာတွေကိုအတုံးချနေတာဖြစ်ပါတယ်။
ပြီးခဲ့တဲ့တောက်ကြနေ့ကရုရှားတွေရဲ့ drone နဲ့မီဆိုင်းဒုံးကျည်တွေရဲ့ပစ်ခတ်မှုကြောင့်ပျက်စီးသွားတဲ့လျှက်စစ်တပ်အားပေးစနစ်ပြန်လည်ကောင်းမွန်လာအောင်စ조사ဆောင်ရွက်ကြတဲ့လုပ်သားတွေကိုယူကရိန်းသမ္မတဇယ်လန်စကီကတနင်္ဂနွေနေ့ညဗီဒီယိုမိန့်ခွန်းပြောကြားစဉ်မှာချီးကျူးလိုက်ပါတယ်
Хочу сегодня особенно знать, что у всех, кто відновлює енергетичність спроможності нашої держави, цей день вчорашній більшість українців.
Кайму апі сван ін 2 пєваре ньінчан де нія 2 ку пайсай ні де соре ачека ченоро є лясе лоута 2 є чванчин му ку татте пя ні да ба бе ло пьо со лайте ачао райтерс тре ма по пя та ба ре. ဒါပေမဲ့လည်းလျှက်စစ်စွိုင်းဆိုင်ရာစစ်မျက်နှာမှာအောင်ပွဲခံဖို့အချိန်မဟုတ်သေးဘူးဆိုတာကတော့ကျွန်တော်တို့သဘောပေါက်ကြရမယ်။ရုရှားတွေကအကြမ်းဖက်တိုက်ခိုက်မှုအသစ်တွေလှုပ်လာနိုင်ကောင်းလုပ်နိုင်ပါသေးတယ်လို့သူကပြောတာပါ။ဒီတော့အတွင်းယူကရိန်းကိုချူချော်ခဲ့တဲ့တစ်နှစ်ပြည့်ကာနီအတွင်းရုရှားတပ်ဖွဲ့တွေထိခိုက်ဒဏ်ရာရတေချေတဲ့အရေးအတွက်ဟာပြီးခဲ့တဲ့သတင်းနှစ်ပတ်ကအများဆုံးဖြစ်နိုင်တယ်လို့ဗြိတိန်ကာကွယ်ဌာနကတနင်္ဂနွေနေ့ကပြောပါရယ်။ဗြိတိန်ဝန်ကြီးဌာနရဲ့ဖော်ပြချက်ဟာရုရှားတပ်ဖွဲ့တွေဟာပြီးခဲ့တဲ့သတင်းပတ်ကျော်ကတနေ့ကိုပြင်းပြ800ကျော်ထိခိုက်ဒဏ်ရာကျဆုံးခဲ့တယ်ဆိုတော့ရုရှားတွေလေးလာထုတ်ပြန်ထားတဲ့အချက်အလက်ကိုအခြေပြုထားတာဖြစ်ပါတယ်။ဒါဟာပြီးခဲ့တဲ့ဇွန်လနဲ့ဇူလိုင်လတွေကအချက်အလက်တွေထက်၄ဆကျော်များပြားနေပါတယ်။ယူကရိန်းတွေအဲ့လိုထုတ်ပြန်လိုက်တဲ့အချက်အလက်တွေဟာလည်းတိကျမှုရှိနိုင်ပွဲရှိတယ်လို့ဗြိတိန်ကာကွယ်ဝန်ကြီးဌာနကပြောပါတယ်ခင်ဗျာ။
ဒီ American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ5.32 kHz 9335နဲ့93835.49 kHz 6153ညပထမနိုင်ဝက်မှာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တဲ့မြန်မာဘာသာအစီအစဉ်ရဲ့တင်လာနေမနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကနေဒါနိုင်ငံဝေးမှာအမေရိကန်တိုက်လေယာဉ်ကပစ်ချခဲ့တဲ့အမျိုးအစားမသိရတဲ့အရာဝတ္ထုတစ်ခုရဲ့အပြည့်အစုံအပိုင်းစာတွေကိုစုံစမ်းစစ်ဆေးသူတွေရှာဖွေနေတဲ့အကြောင်းကနေဒါဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ
် Recovery teams are on the ground
ပစ်ချသွားတဲ့အရာဝတ္ထုကိုစုံစမ်းစစ်ဆေးနိုင်မှုရှာဖွေဖွဲ့တွေကွင်းစင်ရှာဖွေနေပါပြီလို့ကနေဒါဝန်ကြီးချုပ် Justin Trudeau ကတင်းငွေနေမှာပဲသတင်းတော်တွေကိုပြောလိုက်တာပါပစ်ချခဲ့တဲ့အရာဘလို့မျိုးစားလဲဆိုတာကိုတော့ဝန်ကြီးချုပ်ကမပြောပေမဲ့အရက်ပဲလေရောင်းနှုံညွှန်ရေးအတွက်ချင်းချမှုဖြစ်နေတယ်လို့ပြောဆိုသွားပါတယ်။အမေရိကန်ထက်လီကော့ခေါင်းဆောင်ကတော့အလက်စကာပြည်နယ်ပေါ်မှာအစောပိုင်းပစ်ချခဲ့တဲ့အရာဝတ္ထုတစ်ခုနဲ့ကနေဒါမှာပစ်ချခဲ့တဲ့နှစ်ခုစလုံးဟာမိုးပြံပူပေါင်းနေဖြစ်နေတဲ့အကြောင်းအမေရိကန်ရုပ်သံ ABC ကိုပြောဆိုခဲ့တာပါ။တောက်ချန်နေကအလက်စကာမှာပစ်ချခဲ့တာနဲ့ကနေဒါမှာစနေနေ့ကပစ်ချလိုက်တဲ့အရာဝတ္ထုတွေဟာမိုးပြံပူပေါင်းနေဖြစ်နေတယ်လို့အမေရိကန်မျိုးသားလူညုံရေးရရှိတွေကယူဆထားတဲ့အကြောင်းထက်လွတ်တော်လူများစုဒီမိုကရက်ခေါင်းဆောင်ချက်ရှူမာကပြောဆိုတာဖြစ်ပါတယ်။လွန်ခဲ့တဲ့သတင်းတစ်ပတ်ကျော်ကတောင်ကယ်ရိုလိုင်းနားကမ်းရိုးတန်းမှာပစ်ချခဲ့တဲ့တရုတ်မိုးပြံပူပေါင်းထက်တော်အရွယ်စားငယ်တယ်လို့လည်းပြောဆိုခဲ့တာပါ။ပထမဆုံးပစ်ချခဲ့တဲ့ပင်နီယာလောက်အမြင့်ရှိမိဘုံမြန်ကိုတော့တရုတ်နိုင်ငံကထောက်လန်းရေးအတွက်အသုံးချနေတယ်လို့အမေရိကန်တာဝန်ရှိသူတွေဆွဆွဲထားပေမဲ့တရုတ်ဆိုရတော့အရက်ပဲသုတေသနလုပ်ငန်းအတွက်ဖြစ်တဲ့အကြောင်းကာကွယ်ပြောဆိုထားပြီးပြစ်ချဖြစ်စည်းခဲ့တဲ့ပုံမှာလည်းပြင်းပြင်းထန်ထန်တုံ့ပြန်ထားပါတယ်
။တရုတ်ထောက်လန်းရေးမိုးပြံပူပေါင်းကိုပြစ်ချခဲ့ပြီးနောက်နှစ်နိုင်ငံတင်းမာမှုတွေမြင့်တက်နေချိန်မှာပဲအမေရိကန်ရေတပ်နဲ့ရေချောင်းစစ်စင်ရေးတပ်ဖွဲ့တွေပူးတွဲပြီးတောင်တရုတ်ပင်လယ်ပြင်မှာစစ်ရေးလေ့ကျင့်မှုပြုလုပ်ကြပါတယ်။ USS Nimitz လေယာဉ်တင်သင်္ဘောကြီးဦးဆောင်တဲ့ရေတပ်အုပ်စုနဲ့အမှတ်73ရေချောင်းချီတပ်ဖွဲ့တို့ပူးတွဲလေ့ကျင့်နေတယ်လို့ဂျပန်နိုင်ငံမှာအခြေစိုက်ထားတဲ့အမှတ်ခွန်အမေရိကန်ရေတပ်ဖွဲ့ကတနင်္ဂနွေနေ့ကပြောပါတယ်စစ်သင်္ဘောတွေကန်တက်တပ်ဖွဲ့တွေနဲ့စစ်လေယာဉ်တွေပါဝင်တဲ့စီးရေးလေ့ကျင့်မှုကိုစနေနေ့ကပြုလုပ်ခဲ့ပြီးမဲ့ဘယ်အချိန်မှာစတင်ပြီးဘယ်အချိန်မှာပြီးဆုံးတယ်ဆိုတာကိုတော့အသေးစိတ်ပြောဆိုခြင်းမရှိပါဘူးနှစ်စဉ်ဒေါ်လာသန်းပေါင်း5ထရီလီယံဝန်းကျင်ကုန်ပစ္စည်းတွေကိုတင်ပို့ဖြတ်တန်းနေတဲ့နိုင်ငံတကာရေပိုင်တဲ့အတွင်းတခြားနိုင်ငံတွေကလာရောက်စီးရေးလေ့ကျင့်တာကိုတရုတ်နိုင်ငံကတော့ပြင်းပြင်းထန်ထန်ကန့်ကွက်လေ့ရှိပါတယ်ခင်ဗျာ
အမေရိကန်ရဲ့ပြန်ပြတ်တွေဖြစ်ကြတဲ့တရုတ်နဲ့အီရန်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လာနေချိန်မှာပဲအင်ကန်နေကဆက်မဲ့သုံးရက်ကြာတရုတ်နိုင်ငံခီးစင်မှာအီရန်သမ္မတအဗရာဟင်ရိုက်စီဟာတရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံမှာဖြစ်ပါတယ်။အီရန်သမ္မတဟာတရုတ်သမ္မတဖိတ်ကြားချက်နဲ့လာရောက်မှာဖြစ်တဲ့အကြောင်းလဲတရုတ်နိုင်ငံကြားရဲ့ဌာနပြောခွင့်ရဟွာချွန်ယန်းကတနင်္ဂနွေနေ့မှာပြောခဲ့တာပါ။ခီးစင်အတွင်းနိုင်ငံခေါင်းဆောင်တွေတွေ့ဆုံရမှာဖြစ်တယ်လို့နိုင်ငံကြားပူးပေါင်းဆောင်ရွက်မဲ့သဘောတူညီချက်တွေကိုလည်းနှစ်ဖက်ကိုယ်စားတွေလက်မှတ်ရေးထိုးမယ်လို့အီရန်နိုင်ငံမှာ IRN သတင်းကဖော်ပြပါတယ်။ခီးစင်ဒစိတပိုင်းဖြစ်နိုင်ငံစီဝိုင်းခေါင်းဆောင်တွေတရုတ်နိုင်ငံရောက်အီရန်နိုင်ငံသားတွေနဲ့တွေ့ဆုံမှုလဲစီစဉ်ထားတာပါနိုင်ငံရေးစီဝိုင်းမဟာမိတ်လည်းဖြစ်အမေရိကန်ဦးဆောင်တဲ့အနောက်နိုင်ငံတွေရဲ့နိုင်ငံတကာအရေးမှလွှမ်းမိုးမှုတွေကိုလည်းစန့်ကျင်နေကြတဲ့တရုတ်နဲ့အီရန်နိုင်ငံကြားဆက်ဆံရေးဟာအီရန်သမ္မတရဲ့အခုခီးစဉ်ကြောင့်ပိုအားကောင်းလာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံကနောက်ဆုံးလက်ကျန်လွတ်လပ်တဲ့သတင်းဌာနကိုပိတ်သိမ်းလိုက်ဖို့ဝန်ကြီးချုပ်ဟွန်ဆန်ကတနင်္ဂနွေနေ့ညပိုင်းကအမိန့်ထုတ်လိုက်ပါတယ်အဲ့ဒီသတင်းဌာနဟာသူနဲ့သူ့ရဲ့သားကိုတိုက်ခတ်ရုံတင်သားမကတိုင်းပြည်ရဲ့ဂုံသိက္ခာကိုပါထိခိုက်စေတဲ့အတွက်ကြောင့်ပိတ်သိမ်းခိုင်းတာလို့ပြောပါတယ် The Voice of Democracy VDB VOD အနေနဲ့ဒီကနေ့တနင်္လာမနေ့စင်နာရီကစပြီးထုတ်လုပ်ခွင့်လိုင်စင်ကိုရုပ်သိမ်းလိုက်ကြောင်းသူ့ရဲ့တရားဝင် Facebook ကနေရေးသားလိုက်ပါတယ်ရဲဌာနကလည်းညွှန်ကြားလိုက်တဲ့သူ့ရဲ့အမိန့်စာထဲမှာအဲ့ဒီ VOD မီဒီယာပိုင်းပစ္စည်းတွေကိုတော့သိမ်းဆည်းခြင်းမပြုဖို့နဲ့နိုင်ငံတကာကငွေကြေးထောက်ပံ့သူတွေအနေနဲ့သူတို့ရဲ့ငွေကြေးတွေပြန်လည်ထုတ်ယူကြဖို့လည်းရည်သားထားပါတယ်။ဒါအပြင်အဲ့ဒီမီဒီယာမှာအလုပ်လုပ်ကြတဲ့ဝန်ထမ်းတွေအနေနဲ့လည်းအလုပ်ကိုင်သစ်တွေရှာဖွေကြဖို့တိုက်တွန်းထားပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့် VOD ရဲ့ license ကိုပြန်ကြေးဝန်ကြီးဌာနကရုပ်သိမ်းဖို့အမိန့်ထုတ်ရတာလို့လည်းသူကဆိုပါတယ်ခင်ဗျာ VOA American တန်ကတနင်္လာနေ့မနေ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဆက်လက်ပြီးတော့သတင်းဆောင်ပါတပုတ်ကိုလည်းထုတ်လွှင့်ပေးကြပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့စီးပွားရေးဆိုင်ရာမှတ်တမ်းတွေကိုနိုင်ငံတော်အခြေပြမိန့်ခွန်းမှာအောင်ပွဲခံပြောဆိုသွားပါတယ်အမေရိကန်အလုပ်လက်မဲ့ကိန်းဂဏန်းတွေတိုးလာတာနဲ့အတူစီးပွားရေးဆိုင်ရာစိန်ခေါ်အကဲဆမ်းမှုတွေကတော့အသေးအချာရှိနေကြောင်းစီးပွားရေးပညာရှင်တွေကပြောပါတယ်ကိုက်ကိုချီစကီရဲ့သတင်းဆောင်ပွားကိုမတ်သိင်္ကီထိုက်ကပြောပြပေးမှာပါခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းမှာစီးပွားရေးကိုအကောင်းမြင်ပြောဆိုသွားပါတယ်ဓာတ်ဆီဈေးနှုန်းဟာလည်းအမြင့်ဆုံးဖြစ်ခဲ့ခြင်းကထက်ဒေါ်လာခွဲကျလာပါတယ်လို့ပြောသွားတာပါဒါပေမဲ့သမ္မတတက်တန်တတိယမြောက်နှစ်ထဲကိုရောက်လာချိန်မှာစီးပွားရေးဆိုင်ရာစိန်ခေါ်အကဲဆက်မှုတွေရှိနေပြီးအမေရိကန်စီးပွားရေးအတွက်စိုးရိမ်ပွဲဖြစ်နေဆဲပဲလို့စီးပွားရေးကျွမ်းကျင်သူတွေကပြောပါတယ်။နယူဂျာစီမွန်ကလဲယာစတိတ်တက္ကသိုလ်ကစည်ရင်အင်းနဲ့ဘာသာရေးဆရာပါမောက်ခဒန်ဂါထူဒီကအခုလိုပြောပါတယ်။ Some would
argue we're ထုတ်လုံးမှုကျဆင်းနေတာကြောင့်စီးပွားရေးကျနေပြီလို့တချို့ကတော့ပြောကြပါလိမ့်မယ်။
အမေရိကန်အလုပ်လက်မဲ့နှုန်းက 3.4 ဂိုင်းနှုန်းရှိပြီး 1969 ခုနှစ်နောက်ပိုင်းအနှိမ့်ဆုံးဖြစ်ပါတယ်။2022ခုနှစ်တတိယနဲ့စရုပ်ထ3လပတ်အတွင်းပြည်တွင်းအသတင်းထုတ်လုပ်မှုက300ဂိုင်းနှုန်းလောက်တက်လာပြီး2022ခုနှစ်ဒုတိယ6လပတ်မှာအမေရိကန်ရဲ့ငွေကြေးဖောင်းပွမှုကလည်းတည်ငြိမ်လာခဲ့ပါတယ်။ဒါပေမဲ့2022တစ်နှစ်လုံးခြုံကြည့်ရင်တော့နှစ်ပေါင်း40ကျော်အတွင်းငွေကြေးဖောင်းပွားမှုအမြင့်ဆုံးဖြစ်သလိုကုန်စည်ထောက်ပံ့မှုဂွင်းဆက်ပြဿနာတချို့လည်းရှိနေသေးပါအမေရိကန်စီးပွားရေးကနှေးကွေ့မယ်လို့ခန့်မှန်းပေမဲ့စီးပွားကျမှုကနေတော့ရှောင်ရှားနိုင်မယ်လို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ရဲ့လက်တလောအစီရင်ခံစာကဖော်ပြပါတယ်အမေရိကန်ဟာစီးပွားကျမှုနဲ့ကာလတူရင်ဆိုင်နေရတယ်လို့ပြောတဲ့စီးပွားရေးပညာရှင်တွေလည်းရှိပါတယ် နီကိုလာ S အီကိုမိုမစ်ထားဆိုရင်နယူးယောက်တက္ကသိုလ်ကစီးပွားရေးဆိုင်ရာပါမောက်ခဖြစ်ပါတယ
် It's not something
အကြီးအကျယ်စိုးရိမ်စရာမလိုပေမဲ့ဒါအနေနဲ့ကြာနိုင်တဲ့ကိစ္စဖြစ်ပါတယ်6လလောက်လည်းဖြစ်နိုင်ပါတယ်
နောက်ပြဿနာကတော့ယူကရိန်းစစ်ပွဲကြောင့်ရေရှည်စီးပွားရေးအပေါ်တက်ရောက်မှုဖြစ်ပါတယ်။အမေရိကန်မှာထိခိုက်တက်ရောက်မှုသိပ်မတွေ့ရပေမဲ့ဥရောပမှာတော့စစ်ရဲရိုက်ခတ်တက်ရောက်မှုတွေနဲ့ရုန်းကန်နေရတာပါ။ပါမောက်ခန်နီကိုလတ် S. E. ကိုမိုမစ်ကအခုလိုဆက်ပြီးပြောပါတယ်
။ The world economy
ကမ္ဘာစီးပွားရေးကအမေရိကန်ထက်အများကြီးဆိုးနေပါတယ်
။ဒါဟဆိုရင်ဥရောပနဲ့အာရှမှာစီးပွားချမှုပိုဆိုးပြီးပိုချာမဲ့အလားအလာဖြစ်ပါတယ်။စီးပွားရေးမတည်ငြိမ်မှုအတွေ့ကမ္ဘာကောင်းဆောင်တွေပြင်ဆင်နေကြသလိုပဲအမေရိကန်သမ္မတဘိုက်ဒန်အစိုးရကလည်းနိုင်ငံခြားကုမ္ပဏီတွေကိုအမေရိကန်ပြည်ထောင်စုအတွင်းခေါ်ယူနိုင်မယ့်မျှော်လင့်ချက်နဲ့အမေရိကန်ကုန်ထုတ်လုပ်ရေးတွန်းမြင့်ရေးကိုလက်ရှိတွန်းအားပေးနေပါတယ်ဒီကိစ္စကြောင့်ဥရောပကောင်းဆောင်တချို့ကြားစိုးရိမ်စရာဖြစ်နေတယ်လို့လည်းကြွန့်ကျင်သူတွေကပြောပါတယ်ပါမောက်ခနီကိုလတ် S. E. ကိုမိုမစ်ကအခုလိုဆက်ပြီးပြောပါတယ်
They are very worried.
သူတို့ကတိတ်ဆိုးရိမ်နေကြပြီးဒီကိစ္စကိုအဓိကဆွေးနွေးစရာကိစ္စအဖြစ်ထားရှိထားပါတယ်
။အမေရိကန်အနေနဲ့ပြည်တွင်းထုတ်လုပ်မှုတွေကိုဆွဲဆောင်နေပေမဲ့စိန်ခေါ်အကဲဆန့်ချက်တွေကလည်းရှိနေပါတယ်။ပါမောက်ခဒန်ဂါတူးကအခုလိုပြောပါတယ
်။ It's very difficult.
ကုန်ထုတ်လုပ်ငန်းတွေကိုအမေရိကန်ကိုပြန်ခေါ်ဖို့ကတိတ်ပြီးခဲ့ပါတယ်။ဘာကြောင့်လဲဆိုတော့တဘာဝပတ်ဝန်းကျင်အရေးကိစ္စ၊စီးမြင်စည်းကမ်းကိစ္စနဲ့အခွန်ကိစ္စတွေကြောင့်ဖြစ်ပါတယ်။
အမေရိကန်ဆိုရအသုံးစိအကျွေးယူနိုင်တဲ့ပမာဏတိုးမြင့်ရေးကိစ္စကိုလည်းလွှတ်တော်အမတ်တွေကြားဆွေးနွေးနေကြတာပါဒီဆွေးနွေးပွဲတွေကလာမယ့်နှစ်အမေရိကန်စီးပွားရေးအပေါ်မှာမလွဲမသွေတည်ရမှုရှိမှာဖြစ်ပါတယ်ရှင
်အမေရိကန်သမ္မတရဲ့နိုင်ငံတော်အခြေပြမိန်ကွန်းနဲ့ပတ်သက်ပြီးမိုက်သိန်ကြီးကပြောပြပေးတာပါအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုမကြာခင်မှာတင်ဆက်ပေးမှာပါအခုတော့မြန်မာဒီမိုကရေစီရေးရအစီအစဉ်ကိုပထမအဆုံးတင်ဆက်ဖို့အချိန်ကြောက်ပါပြီ။နိုင်ငံတကာသတင်းမီဒီယာတွေကသတ်မှတ်ခေါ်တဲ့ပြည်ပရောက်အစိုးရ The Exile Government ရှင်ပြိုင်အစိုးရ The Parallel or The Shadow Government စတာတွေနဲ့ပတ်သက်လို့ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကတုံ့ပြန်ကန့်ကွက်ချက်တွေရှိနေပါတယ်။ NUG အစိုးရအနေနဲ့ဘာကြောင့်ကန့်ကွက်ရသလဲ။အစိုးရအဖြစ်ပုံဖော်သတ်မှတ်ရမှအငင်းပွားစရာအချက်တွေနဲ့ပတ်သက်လို့NUG သမရယုံပြောခွင့်ရဥကျော်စောကိုမတ်အင်ဂျင်နိုင်ကမတ်အင်ဂျင်နိုင်က Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
မြန်မာဒီမိုကရေစီရေးရအစီအစဉ်ကနေကြိုဆိုပါတယ်ကျွန်မအင်ဂျင်နိုင်ပါရှင်NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပတ်သက်လို့နိုင်ငံတကာသတင်းမီဒီယာတွေကခေါ်ဝေါ်သုံးဆွဲတဲ့အသုံးနှုန်းတွေပေါ်မှာ NUG အစိုးရဘက်ကဝေဖန်ကန့်ကွက်တာတွေရှိလာပါတယ်။ NUG အစိုးရရဲ့ယာယီသမ္မတရုံးပြောခွင့်ရဦးကျော်စောကို Zoom ကနေဒီတစ်ပတ်ဆက်သွယ်ပြီးမြန်ထားပါရရှင်။မင်္ဂလာပါဦးကျော်စောရှင
်။မင်္ဂလာပါခင်ဗျာ။
โอเคအခုလို VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ပေါ့เนาะအင်တာဗျူးပေးတဲ့အတွက်လည်းကျွန်တော်တို့ကျေးဇူးတင်ပါတယ်ရှင
့်โอเคကျေးဇူးပါအခုလိုမျိုးမေးမြန်းဖြေကြားခွင့်ရတဲ့အတွက်ကြောင့်လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဒီအခုပေါ့เนาะဒီ NUG ဂျာကာလာအစိုးရအနေနဲ့ဒီနိုင်ငံတကာသတင်းမီဒီယာတွေနဲ့ပတ်သက်လို့ပေါ့เนาะဒီ NUG အစိုးရကိုခေါ်ဝေါ်သုံးဆွဲနေတဲ့အပေါ်မှာဝေဖန်ကန့်ကွက်တာပေါ့လေအထူးသဖြင့်ဒီအင်္ဂလိပ်လိုဆိုရင်တော့ exile ပေါ့လေပြပရောက်အစိုးရဆိုပြီးတော့နိုင်ငံတကာသတင်းမီဒီယာတွေသုံးဆွဲတာမှန်မှန်ကန်ဘူးလို့ပြောတယ်ဆိုတော့အဲ့တော့ဒီ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကဒီ exile ပြပရောက်အစိုးရဆိုပြီးတော့ခေါ်ဝေါ်သုံးဆွဲတာမှန်မှန်ကန်ဘူးဆိုတာကိုဘာကြောင့်ပြောနိုင်တာလဲရှင
်โอเคဟောကျေးဇူးပါဒီကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရဖွဲ့ NUG အစိုးရဟိုဒီအထူးသဖြင့်ပြပမီဒီယာတွေပေါ့နော်နားလည်မှုလွဲပြီးတော့အဝေးရောက်အစိုးရလို့ပြောတယ်အင်္ဂလိပ်လိုဆိုရင် exile government ပေါ့နော်အဲ့လိုလိုသုံးနှုန်းထားတာတွေတွေးရှိရပါတယ်ကျွန်တော်အနေနဲ့တော့ဆွေးနွေးတင်ပြချင်တာကတော့ကျွန်တော်တို့အစိုးရကအဝေးရောက်အစိုးရမဟုတ်ဘူးဒီပရောက်အစိုးရမဟုတ်ဘူး exile government မဟုတ်ဘူးဆိုတော့ပြောကြားချင်ပါတယ်ဒီအထူးသဖြင့်ဆိုရင်အရေးကြီးဆုံးဖြစ်တဲ့ခေါင်းဆောင်ကြီးနှစ်ယောက်ဖြစ်တဲ့ဒီယာယီသမ္မတကြီးတို့ပြည်ထောင်စုဝန်ကြီးချုပ်တို့ကဒီတွင်ထဲကနေပြီးတော့သူတို့ယုံနေရနေပြီးတော့သူတို့ဒီ အစိုးရတာဝန်ကိုထမ်းဆောင်ရဖြစ်တယ်။ဒီဝန်ကြီးဖွဲ့ကက်ဘိနက်ဝန်ကြီးဖွဲ့ရဲ့အများစုကလည်းမြန်မာနိုင်ငံထဲမှာမြန်မာနိုင်ငံဒေသနေရာတော့မတူဘူးပေါ့နော်။ဒေသဒီမှာဖွဲ့ဒီကနေလှုပ်ရှားဒီအစိုးရတာဝန်ကိုထမ်းဆောင်နေတယ်။တော်လိုင်းတာဝန်ထမ်းဆောင်နေကြတာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်အစိုးရကဒီပွားရောက်အစိုးရမဟုတ်ဘူး။မြန်မာပြည်ထဲမှာနေပြီးမြန်မာပြည်သူတွေအထူးခေါင်းဆောင်တွေကအခုရပ်တည်ပြီးတော့ဒီအစိုးရတာဝန်တရက်ကိုထမ်းဆောင်နေတာဒီတရားဝင်ဖွဲ့စည်းထားတဲ့ဒီဂျူရီခေါ်တဲ့တရားဝင်ဖွဲ့စည်းထားတဲ့ legitimate အစိုးရတရားဖြစ်တယ်ဆိုတော့ကြေညာချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့တစ်ဖက်မှာအငြင်းပွားစရာအချက်ကကြတော့ NUG ကဒီအစိုးရတရက်ဆိုပေမဲ့ပေါ့နော်တကယ်တမ်းအဲတချို့အရေးပါတဲ့ဒီဝီဂျီတွေပေါ့เนาะနောက်အဖွဲ့ဝင်တွေအစိုးရအဖွဲ့ဝင်တွေအရဆိုလို့ရှိရင်လေဥရောပတို့ဥရောပနိုင်ငံတို့နောက်အမေရိကန်နိုင်ငံတို့နောက်တခြားအဲ့လိုကိပနိုင်ငံတွေမှာနေထိုင်နေကြတာတွေလည်းရှိတယ်အစိုးရတရက်အနေနဲ့ပြည်တွင်းမှာတရားဝင်အုပ်ချုပ်တဲ့အစင်လေဟိုလောလောဆယ်မရောက်သေးတဲ့အတွက်ပေါ့လေဒါနိုင်ငံတကာသတင်းမီဒီယာတွေဘက်ကသူတို့ကတော့ဒီပါမှာလှုပ်ရှားနေတဲ့အဖွဲ့အစိုးရအဖွဲ့တရက်အနေနဲ့သူတို့တုံဆွဲတာမျိုးလည်းရှိတယ်ပေါ့ဥကျော်စောဘက်ကဘယ်လိုတုံ့ပြန်ခြင်းလဲရှင
်ခုနကပြောသလိုပေါ့နော်ကျွန်တော်ဒီပါဒီပါမှာဒီပါရောက်နေတဲ့အစိုးရမဟုတ်ဘူးကျွန်တော်ပြည်တွင်းမှာကျွန်တော်အစိုးရအဖွဲ့မှာဒီဝန်ကြီးဒီဝန်ကြီးကက်ဘိနက်မင်ဘာ39ယောက်နဲ့ရှိပါတယ်အများစုကပြည်တွင်းထဲပြည်တွင်းထဲမှာနေပြီးတော့ပြည်တွင်းထဲနေအလုပ်လုပ်ခိုင်နေကြတာဖြစ်ပါတယ်ခုနကပြောသလိုသမ္မတကြီးနဲ့ဝန်ကြီးချုပ်ကြီးဆိုရင်လည်းပြည်တွင်းထဲမှာပဲတော့လျှောက်ရှိနေတယ်နော်နိုင်ငံတကာဒီမီဒီယာတွေနဲ့တွေ့ဆုံတာတို့နိုင်ငံတကာအစိုးရအဖွဲ့တွေနဲ့အစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံတာတို့ဆိုရင်လည်းကြည်တွင်းထဲကနေပြီးတော့ဒီအွန်လိုင်းကနေတွေ့ဆုံဆွေးနွေးပွဲတွေလုပ်တာဆိုတော့ပြည်ပကိုလုံးဝမထွက်ဘဲနဲ့ပြည်တွင်းထက်ကလှုပ်ရှားနေတာကျွန်တော်မလို့တော့ပြောသလိုပေါ့ဒီအစိုးရအဖွဲ့ဝင်အများစုကပြည်တွင်းမှာနေထိုင်ပြီးတော့ဒီတာဝန်ဆောင်တာဝန်ယူဆောင်ရွက်နေကြတယ်ဒါပေမဲ့ဝင်ကြီးတချို့ပေါ့နော်ဘယ်တော့ကထောက်ပြသလိုအရေးကြီးတဲ့ဝင်ကြီးတချို့ကလည်းပြည်ပမှာအစိုးရတာဝန်ရလုတ်ကင်နေတာရှိပါတယ်။ဥပမာဆိုရင်နိုင်ငံကြ ాయి ဝင်ကြီးဆိုရင်ဒီပမှာရှိတဲ့ဒီနိုင်ငံတကာခေါင်းဆောင်တွေတွဲဆောင်ဆွေးနွေးဖို့အတွက်နိုင်ငံကြ ాయి ဝင်ကြီးတာဝန်ထမ်းဆောင်ဖို့အတွက်နိုင်ငံတကာရောက်နေတာရှိတယ်။အရေးကြီးတဲ့ဝင်ကြီးတွေဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီအနည်းစုကအစိုးရတာဝန်အရာပြည်ပမှာလုတ်ရှားနေကြတာဖြစ်ပါတယ်။တချို့ဝင်ကြီးတွေဆိုရင်ပါလီမန်တွေမှာတွဲဆောင်ဆွေးနွေးတယ်၊စိုးရအဖွဲ့တွေတွဲဆောင်ဆွေးနွေးတယ်ဆိုတာတွေ့ရပါလိမ့်မယ်။အချို့ရေးပိုင်းကိုမလုပ်နိုင်သေးဘူးဆိုတော့အငင်းပွားစရာရှိတယ်ဆိုတာပြောတဲ့ဟာပြောမယ်ဆိုရင်ကျွန်တော်အစိုးရဒီအစိုးရရက်ဟာအင်္ဂါရက်ပေါ့နော်ဒီဂျူရီရှိမယ်ဒီဖက်တိုရှိမယ်ကျွန်တော်ကဒီဂျူရီရောဒီဖက်တိုရောပြည်စုံတဲ့အစိုးရတကူဒီဂျူရီဆိုရင်ဘာလဲဆိုတော့ legitimate ဖြစ်တာ legal recognition ဖြစ်ဖို့ဒီကျွန်တော်အစိုးရဒီပါလီမန်လွတ်တော်ကပုံစံပြုတဲ့လွတ်တော်ကနေပြီးတော့ခန့်ထားတဲ့အစိုးရဖြစ်တယ်ဒီ factor ဖတ်မှာဆိုရင်လေဒီကျွန်တော်တို့ပြည်တွင်းမှာမြေပြင်မှာပေါ့နော်အချက်အလက်တွေအင်္ဂလိပ်လိုပြောတော့ factual recognition ပေါ့လုတ်ကင်နေကြတာရှင်ဥပမာဆိုရင်ကျွန်တော်တို့ဒီမြန်မာနိုင်ငံထဲမှာမြန်မာနိုင်ငံရဲ့နေမြေစိုးမှုကဏ္ဍတဝက်ကျော်ကျော်ကကျွန်တော်နဲ့ဒေါ်လာရင်းအင်အားစုတွေဖိချုပ်ထားနေတော့ဒီအကြမ်းဖက်စစ်ကောင်စီကိုယ်တိုင်တော်ဝန်ခံခဲ့တယ်မြန်မာနိုင်ငံရဲ့ဒေါ်ညို့နယ်တဝက်ခန့်ကသူတို့ရဲ့စစ်တပ်ရဲ့အုပ်ချုပ်စစ်တပ်မှအထင်းချုပ်နိုင်မှုဆိုတော့သူ February 10ရက်နေ့တော့ဝန်ခံပြောသွားတာတွေ့ရပါလိမ့်မယ်။ဆိုတော့ဒီမြေပြုံမြောက်ပေါ်မှာကျွန်တော်စုမိုးတဲ့နေပြည်တော်မြန်မာနိုင်ငံရဲ့ထောက်ဝက်ကျော်ရှိနေတယ်။နောက်ပြီးတော့ကျွန်တော်အုပ်ချုပ်ရေးကဏ္ဍတွေလည်းပေါ်ဆောင်နေတယ်။အခုဆိုရင်ပေါ့ဟာကိတုဟာအုပ်ချုပ်ရေးဘက်ခေါ်တဲ့ပေါ့ကဖားကြီးမြို့နယ်ပေါင်း150ကျော် 154 မြို့နယ်ပေါ့ဖွဲ့စည်းနိုင်ပြီဖြစ်ပါတယ်။ထို့နည်းတူစွာပဲတရားရေးကဏ္ဍတွေကနောက်ကနေလိုက်တာဘာတရားယုံနေအခုစပြီးဖွဲ့တရားပြည်သူတရားစီရင်ဖွဲ့ဖွဲ့လာတယ်မြို့တယ်ပေါင်း25မြို့နယ်မှာအခုရှိနေပြီနောက်တခုဆိုရင်ပညာရေးကျန်းမာရေးကဏ္ဍတွေဆိုတော့ဝန်ဆောင်မှုတွေပေးတာနောက်တယ်လီဟက်နဲ့ပေးနေတယ်အဲ့ဒီကဏ္ဍအဆိုရင်မြန်မာနိုင်ငံအပြင်မြန်မာနိုင်ငံပြင်ပမှာရောက်နေတဲ့မြန်မာနိုင်ငံသားတွေလည်းကျွန်တော်တို့ NUG အစိုးရရဲ့ကျန်းမာရေးဝန်ဆောင်မှုကိုခံယူနေတာရှိပါတယ်ဈေးဥမာကျန်းမာရေးကဏ္ဍဆိုရင်ဈေးဥမာ66ယူကျွန်တော်တို့ဖွင့်ထားပြီနောက်ပြီးတော့ရှေ့တန်းစေကန်းတွေ160ကျော်နောက်ပြီးတော့ mobile clinic ခေါ်တဲ့ဆွေပြောင်းတဲ့စေကန်းတွေ260 290လောက်ကိုဖွင့်ပြီးတော့ပြည်သူလူထုကိုကျန်းမာရေးဝန်ဆောင်မှုတွေပေးနေတယ်ပညာရေးကဏ္ဍမှာဆိုရင်ကျွန်တော်တို့တွေထိန်းချုပ်တဲ့နေမြေတွေမှာအခုနောက်ပြီးတော့စေကျောင်းတွေပေါ့နော်ကျောင်းတွေဆိုရင်4300ကျောင်းတွေရှိပါတယ်အခြေခံပညာစာပြီးအထက်တန်းပညာ အစိမ့်မြင့်ပညာတွေအတွက်လည်းဒီ university level အထိကိုပို့ချနေတဲ့ online course ဆိုတာလည်းတွေ့ပါလိမ့်မယ်။နောက်ကျောင်းသားပေါင်း7သိန်းကျော်ကျော်ကျွန်တော်တို့ဝင်ဆောင်မှုပေးတယ်ပညာသင်ကြားပေးတယ်အဲ့ဒီကြားထဲကအကြံပေးစကောက်စီကနေပြီးတော့ကျောင်းတွေကိုဘုံကျဲတိုက်ခတ်ပြီးတော့ကလေးတွေကိုတပ်ဖြတ်တာတွေတွေ့ရပါလိမ့်မယ်။နောက်ပြီးတော့ဆိုရင်အစိုးရတည့်ရအနေနဲ့အင်ကာရနဲ့ညီတဲ့အခွန်ကဏ္ဍဆိုရင်ကျွန်တော်တို့ဒီစုံမှုနယ်မြေတချို့မှာအခွန်ကောက်တွေစတင်ခောက်ခံနေတယ်။ဒါမှမဟုတ်ပြည်သူလူထုဝင်ထုတ်မှုပုံဖြစ်ပြန်တဲ့စီးပွားရေးအောင်မြင်တဲ့စီးပွားရေးလုပ်ငန်းရှင်တွေစနစ်တကျနေခောက်ခံနေ။အဲဒီမှာကျွန်တော်တို့မှာဖက်ဒရယ်စနစ်အရာအခြေခံတဲ့စနစ်အရာခွဲဝေသုံးဆွဲတာတွေဘိုဘိုနဲ့ဒီဒေတာနဲ့ခွဲဝေသုံးဆွဲတဲ့အပိုင်းတွေစတင်ပြီးတော့ချင့်သုံးလာတာတွေ့ရပါလိမ့်မယ်။ဆိုတော့အခမ်းအနားဘောင်းဆောင်မှာကျွန်တော်တွေကဒီအစိုးရတရားရည်နေနဲ့တာဝန်ယူဆောင်ရွက်နေတာရှိတယ
်။အဲ့ဒါတွေကဘယ်နေမြေတွေဘယ်လိုဒေတာတွေလဲဆိုတာကိုရောပြောလို့ရလား။ဥပမာဆိုရင်ဆီးရီးယားနိုင်ငံအခြေအနေမှာဆိုလို့ရှိရင်လေဒီအတိုက်ခံတဲ့အစိုးရမှာသူတို့တွေဒီအခုလိုပေါ့နော်သူတို့ဒီနှစ်ဖက်တိုက်ပွဲတွေဖြစ်ကြတယ်သူတို့ရဲ့နေမြေဒေတာတတ်မှတ်ချက်တွေမှာထင်တာမြင်တာပေါ့နော်ဘယ်အပိုင်းကတော့ဒီအစိုးရကိုစန့်ကျင်တဲ့ဒါအုပ်စုတွေကစိုးမိုးထားတယ်ဆိုတဲ့ဟာမျိုးပေါ့နော်အခုမြန်မာနိုင်ငံလိုအခြေအနေမျိုးမှာကြတော့အခု NUG အနေနဲ့အခုဆိုရင်ဒါနေမြေတွေရှိတယ်ထိန်းချုပ်ထားတဲ့ဒေတာတွေရှိရဆိုရင်ဟိုဘယ်လိုနေမြေတွေလဲဆိုတာအတိအကျပြောလို့ရလားရှင်
ဟုတ်ကဲ့အတိအကျတော့ကျွန်တော်ဒီပြောလုံးကြုံရေးရပါတော့ဒီပြောဖို့တဲ့နည်းနည်းခက်ခဲရှိပါတယ်။ဘာကြောင့်လဲဆိုတော့ဒီအချမ်းဘက်စစ်ကောင်စီမှာလေဒတ်ဆိုတာဒီသူတို့မှာရှိတယ်သူတို့မှာခုံချောင်းကနေပြီးတော့သူတို့နေမအုပ်ချုပ်နိုင်တဲ့အခါကျတော့လေချောင်းကနေပြီးတော့ပြည်သူလူထုကိုဒုက္ခပေးသက်ဖြတ်နေတဲ့ဟာတွေရှိတယ်ပေါ့နော်။အုပ်ချုပ်ရေးရန်တရားကိုဖျက်ဆီးဖို့လည်းသူတို့တတ်နိုင်ဆုံးသူတို့စ조사နေကြတဲ့အပိုင်းလည်းရှိတယ်။ကျွန်တော်တို့ဥမာဆိုရင်ဒီကျွန်တော်တို့ဒေသရှင်တွေကတချို့မှာလည်းအကဝေးဝင်ကြီးဥယျာဉ်မှုပြောသွားတာလည်းတွေ့ပါလိမ့်မယ်။ဥပမာဆိုရင်မြန်မာပြည်အလဲပိုင်းဒေသစကိုင်းတိုင်းလိုမကွေးတိုင်းလိုမှာဆိုရင်ထိချုံနယ်မြေကျွန်တော်တို့မှာစစ်ဆေးရခင်တော့ရှိနေတယ်ဆိုတော့ဥပမာစကိုင်းတိုင်းပေါ့နော်။ဒီတိုင်းသားဒေသတွေတိုင်းသားဒေသတွေမှာဆိုရင်တိုင်းသားလက်နက်ခိုင်အဖွဲ့တွေဒေါ်လာရင်အင်အားစုတွေကျွန်တော်တို့ရမဟာမိတ်ဒေါ်လာရင်အင်အားစုတွေကထိချုံထားတဲ့နယ်မြေတွေကတိုင်းသားပြည်နယ်တွေမှာအများစုရှိနေတယ်ဥပမာဆိုရင်ချင်းပြည်နယ်ဆိုကြည့်လိုက်ရင်ဒီ CDF လို CNF လို့တော့တင်ကြတာလည်းရှိပါတယ်။ဒေမီအများစုစစ်ဆေးရခိုင်လုံးကြော်ကြော်ခိန်ချုပ်ထားနိုင်တယ်။ဘာလို့သူတို့ကတော့ဒေချောင်းကနေပြောဒီတခါတည်းရဘုံကျဲတာလေးရှိတယ
်။တစ်ဖက်မှာကျတော့ဒီစစ်ပေးဒုက္ခတွေတွေထွက်ပြေးနေရတဲ့စစ်ရှောက်ဒုက္ခတွေတွေနဲ့ပတ်သက်ပြီးတော့ဒီ NUG ကပေါ့နော်တကယ်ထိချုပ်ထားတဲ့နေမြေတွေကိုရောက်လာအောင်ပေါ့နော်ဒါမျိုးတွေအနေနဲ့ကောလုံးတဲ့အနေအထားမျိုးတွေပေါ့နော်သူတို့တကယ်မြေပြင်မှာရင်ဆိုင်နေရတဲ့ဒီလူတွေပြည်သူတွေအနေနဲ့ကဒါကတော့ NUG ထိန်းချုပ်ထားတဲ့ data မှာငါတို့တွက်တာကတော့လုံကြုံနေဆိုတော့ဒါမျိုးတွေပေါ့နော်အဲ့လိုအခြေအနေရောရောက်ပြီလားရှင
်ဟုတ်ကဲ့တချို့နေရတော်တော်များများမှာရှိနေပါပြီသူတို့တွေအခုသတင်းတွေမှာပါနေတဲ့မြေရှို့တယ်ပြုတ်တယ်ဆိုတဲ့ဟာတွေကအများစုကကျွန်တော်ဒီဘာကော်မန်ဆိုတော့ဒီ SACM report မှာလည်းရေးထားတယ်ဒီတိုင်ဆိုင်နေတဲ့နေရာပေါ့နော်တိုင်ဆိုင်နေတဲ့နေရာတွေမှာသူတကြံငါတကြံပါတိုက်ပွဲတွေဆင်နွှဲနေကြတယ်ဒီစစ်ကောင်စီကစစ်ကြောထိုးလာတယ်ပြန်ဆုတ်သွားတယ်ကျွန်တော်တို့တွေကနေပြီးတော့ဒေါ်လာရင်အင်အားစုတွေကပြန်လည်တိုက်ခိုက်တယ်ဒီခါကျဒေါ်လာရင်အင်အားစုတွေကထိန်းချုပ်ထားနိုင်တယ်အဲ့လိုမျိုးရှိတဲ့နေရာတွေမှာတော်တော်များပေါ့ဒါပေမဲ့ကျွန်တော်ထိန်းချုပ်တဲ့တကယ်ထိန်းချုပ်တဲ့နေမြေတွေဆိုရင်တော့တချို့ကျွန်တော်ခုနကပြောခဲ့သလိုပေါ့နော်နေချောင်းရံတော့ရှိနေတယ်ဒါကြောင့်လည်းအဓိကမပြောနိုင်တဲ့ဟာကအကြေးဖော်ပြပြီးဥမာဒီမြို့နယ်ကကြီးကိုပြောရဲဆိုရင်အဲ့ဒီနေရာရဲ့တော့သူတို့ဒေချောင်းကနေချောင်းရံရှိတယ်။ဒေချောင်းကနေပြီးတော့ဟယ်လီကော်ပတာနဲ့ဟာစစ်သားတွေချပြီးတော့မီးချို့တာတွေရှိမှာပြီး။တချို့ကြတော့ဘာဖြစ်လို့လဲဆိုတော့ပြည်သူတွေကလည်းကိုယ့်နေရာကိုမသွားချင်ဘူး။ကိုယ့်ရဲ့မွေးရည်မွေးရထားနေ။အဲ့တော့သူတို့တွေစစ်ကြောင်းထိုးလာတဲ့အဲ့ဒီအပြန်အလှန်တိုက်ပွဲဝင်နေတဲ့နေရာတွေမှာသူတို့တွေရှောင်သွားတယ်။ဒီတော်တော်ရေးအင်အားစုတွေရှိတဲ့နေရာတွေရှောင်သွားတာရှိတယ်။သူတို့လုံခြုံတဲ့နေရာတွေသူရှောင်သွားတာရှိတယ်။ပြီးရင်ကိုယ့်နေရာကိုပြန်ကြတယ်ကိုယ်ရကိုပြန်ကျင်ကြတာပေါ့နော်ပြန်လည်ပြီးတော့စောက်တယ်အဲ့လိုမျိုးတွေရှိတယ်ဆိုတော့အခမ်းအနားတွေရှိပါတယ
်ဟုတ်ကဲ့ဦးကျော်ဆိုရှင်အခုလိုမျိုးဒီလိုညမာပိုင်းဆိုအချိန်သေးပြီးတော့ဖြည့်ထားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်အဲကျေးဇူးအများကြီးတင်ပါတယ်ကျွန်တော်အဲ့လိုမျိုးမျိုးခေါ်လေးတွေလို့ဖြည့်ထားဖို့ရတယ်လို့ကျေးဇူးတင်ပါတယ
်အန်ယူဂျီအစိုးရရဲ့ယာယီသမရာယုံပြောခွင့်ရဦးကျော်ဆိုကိုဆက်သွယ်ပြီးမြန်ခဲ့တာပါရှင်မြန်မာဒီမိုကရေစီရေးရအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျမဒီနေ့နော်
NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပတ်သက်ပြီးမတ်အင်ဂျင်နယ်ရဲ့မေးမြန်းဆက်သွယ်မေးမြန်းချက်ဖြစ်ပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ VOA American အတန်ကတနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးကြန့်ရှိနေသေးတဲ့သတင်းပတ်စင်ကဏ္ဍတွေကိုလည်းဆက်လက်ထုတ်လွှင့်ပေးပါမယ်မြင်ကွင်းကျယ်မှတ်စုကိုမထုတ်လုတ်ခင်မှာကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုအရင်ဆုံးထုတ်လွှင့်ပေးပါရစေပင်လုံစာချုပ်လက်မှတ်ရေးထိုးခဲ့တာ86နှစ်ပြည့်လာပြီမဲ့တန်ရင်သားလူမျိုးစုတန်းတူညီမျှရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးတို့ကတော့မိမ့်မိန်နေဆဲဖြစ်ပါတယ်ဒီအခြေအနေတွေမှာဆက်အာဏာရှင်စနစ်ချုပ်ငိမ့်ဖို့ NUG အနေနဲ့မာမိတ်အင်အားစုတွေနဲ့ပူးပေါင်းမှုဆက်လက်တိုးချဲ့ဖို့လိုအပ်နေပါတယ်စောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေပျောက်ဆုံးနေခဲ့တဲ့ပင်လုံပဒိညင်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုမျှော်ယူတဲ့ຫນွေဦးတော်လှန်ရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါဖေဖော်ဝါရီ12ရက်ဒီကနေ့ဆိုရင်ပင်လုံစာချုပ်လက်မှတ်ရေးထိုးခဲ့ကြတာတနည်းအားဖြင့်ပြည်ထောင်စုနေကြီးပေါ်ပေါက်လာခဲ့တာ86နှစ်တင်းတင်းပြည့်မြောက်ခဲ့ပါပြီလွတ်လပ်ရေးကြီးရရှိခဲ့တာဟာလေ85နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်။ဗိုလ်ချုပ်အောင်ဆန်းနဲ့တကွပင်လုံစာချုပ်မှာပါဝင်လက်မှတ်ရေးထိုးခဲ့ကြတဲ့တိုင်းရင်းသားခေါင်းဆောင်ကြီးတွေဟာအနာဂတ်မြန်မာနိုင်ငံတော်ကိုတောင်တန်းဒေသနဲ့ပြည်မမခွဲခြားပဲဒန်းတူအခွင့်အရေးနဲ့စည်းလုံးညီညွတ်စွာအတူတကွလက်တွဲပြီးလွတ်လပ်ရေးအရယူကတောင်တန်းဒေသနဲ့ပြည်နယ်များကိုကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုယ်ပိုင်အုပ်ချုပ်ခွင့်များကိုအာမခံတဲ့ပြည်ထောင်စုအဖြစ်တည်ဆောက်သွားကြဖို့ကြီးမားခဲ့ကြတာပါဒါပေမဲ့လို့ပင်လုံစာချုပ်လက်မှတ်ရေးထိုးခဲ့တာ86နှစ်တင်းတင်းပြည့်တဲ့ဒီကနေ့အချိန်အခါမှာစစ်တပ်ကတိုင်းပြည်အာဏာသိမ်းထားကပြည်တွင်းစစ်မီးဟာလည်းအဆိုးရွားဆုံးတောက်လောင်နေပါတယ်တိုင်းရင်းသားလူမျိုးစုတွေဟာဒန်းတူညီမျှရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေရရှိဖို့အတွက်လက်နက်ကင်တော်လှန်ရေးကိုနှစ်ပေါင်းများစွာဆင်နွှဲနေကြတာကိုတွေ့ကြရမှာဖြစ်ပါတယ်
ဒီအခြေအနေကိုထင်ဟပ်စေတာကတော့ပြီးခဲ့တဲ့ February 5ရက်နေ့မှာပြောကြားခဲ့တဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO ဥက္ကဋ္ဌဘိုးချုပ်ကြီးအင်ဘန်လာရဲ့62နှစ်မြောက် KIO တော်လှန်ရေးနေ့မိန့်ခွန်းပဲဖြစ်ပါတယ်။ကချင်ဘာသာနဲ့ထုတ်ပြန်တဲ့အဲ့ဒီမိန့်ခွန်းမှာဆရာသားရှင်စနစ်ကိုလက်ရှိအချိန်မှာအတူတော်လှန်နေကြပေမဲ့လဝက်ကြီးအုပ်လိုတဲ့လူမျိုးကြီးဝါဒကိုကင်ဆယ်ထားရင်တော်လှန်ရေးနှစ်ပေါင်းများစွာကြာသွားနိုင်တာကိုလည်းထောက်ပြထားပြီးတော်လှန်ရေးအင်အားစုတွေဖြစ်တဲ့ NUG, NUCC, CRPH နဲ့ဗမာလူမျိုးတွေအနေနဲ့တိုင်းရင်းသားလူမျိုးပေါင်းစုံတန်းတူရေးကိုဖော်ဆောင်ပေးကြဖို့စည်းလုံးညီညွတ်မှုကိုပြသပြီးတော်လှန်ရေးကိုအနိုင်ယူဖို့ဆိုတာကိုအကြံပြုပြောထားပါတယ်ဆရာနာရှင်တော်လည်ရေးကိုအမြင့်ဖြတ်ကြဖို့မှာတနိုင်ငံလုံးပန်းနိုင်တစ်ခုလည်းဖြစ်လို့ KIO KIA အနေနဲ့ NUG အစိုးရတခြားမဟာမိတ်လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးဆောင်ရွက်နေတယ်လို့ပြောကြတဲ့အကြောင်း BBC သတင်းမှာဖော်ပြထားပါတယ်
။ဧရာဝတီသတင်းဌာနကလည်းအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစု EAO များပူးပေါင်းမှုဘယ်အထိခီးရောက်ပြီလဲဆိုတဲ့ဆောင်းပါးတစ်ပုဒ်ကိုစစ်တပ်အာဏာသိမ်းတာ2နှစ်ပြည့်တဲ့ဖေဖော်ဝါရီ၂ရက်နေ့ကဖော်ပြပါတယ်။အဲ့ဒီဆောင်းပါးမှာစီရေးနိုင်ငံရေးလေးလာသူများက NUG နဲ့ EAO များကြားအပြည့်အဝပူးပေါင်းဆောင်ရွက်နိုင်မှသာအာဏာသိမ်းစစ်တပ်ကိုအနိုင်တိုက်နိုင်မှာဖြစ်တယ်။လက်ရှိအချိန်မှာ NUG နဲ့စီရေးနိုင်ငံရေးပူးပေါင်းဆောင်ရွက်နေတဲ့ EAO တွေကတော့ကချင်လွတ်လပ်ရေးတပ် KIA ၊ကရင်အမျိုးသားစည်းရုံး KNU ၊ချင်းအမျိုးသားတပ်ဦး CNF ၊ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP နဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF2 ဖြစ်ကြောင်းနဲ့ NUG နဲ့ပူးပေါင်းတဲ့ EAO 5ပွဲရဲ့စစ်အင်အားဟာ 4,000 ကျော်ရှိပြီးမြန်မာနိုင်ငံရှိ EAO အင်အားရဲ့33ရာခိုင်နှုန်းရှိကြောင်းဖော်ပြထားပါတယ်။လောလောဆယ်မှာ NUG နဲ့စစ်ရေးပူးတွဲလှုပ်ရှားမှုမရှိပေမဲ့လည်း NUG နဲ့ PDF များကိုနောက်ကွယ်ကကူညီနေတဲ့ EAO အစုအဖွဲ့များလည်းရှိနေတယ်လို့ဆိုပါတယ်။
အဲ့ဒီဆောင်မမှာ NUG နဲ့ EAO တွေရဲ့လက်ရှိဆက်ဆံရေးအခြေအနေကို KNU Mutro Phapon KI ပြောရေးဆိုခွင့်ရှိသူဘဒိုမမန်ကချုပ်ပြီးပြောရရင်စီရေးအရာပူပေါင်းမှုကိုအားရတဲ့အစင်တစ်ခုမှရှိပေမဲ့နိုင်ငံရေးအရာပူပေါင်းမှုမှာတော့တော်တော်လေးအားနည်းနေသေးတယ်လို့ဆိုပါတယ်ဒါပေမဲ့ NUG ပြောရေးဆိုခွင့်ရှိသူဦးနေဖုံးလက်ကတော့ NUG အနေနဲ့ပင်လုံစာချုပ်ပါဂတိကဝတ်တွေအကောင့်ထဲပေါ်ဖို့အာမခံတွေရှိသလိုပြည်နယ်ဖက်ဒရယ်ယူနစ်များရဲ့ဒန်းတူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ကိုအာမခံပါတယ်လို့ရှင်းပြကြောင်းအေယာဝတီဆောင်ပါမှာဖော်ပြထားပါတယ်။ဒါကြောင့်မြမနွေဦးတော်လိုင်းရေးမှာတိုင်းရင်းသားတွေရဲ့အခမ်းကဏ္ဍနဲ့အရေးပါပုံကိုအမေရိကန်ပြည်ထောင်စု Wellson Center နဲ့ USIP လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute တို့မှာသုတေသနပညာရှင်အဖြစ်ဆောင်ရွက်နေတဲ့ဦးရမျိုးဟိန်ကိုမေးကြည့်ရမှာအခုလို့ပြောပါတယ်
။လက်ရှိနွေဦးတော်လိုင်းရေးရဲ့အဓိကကြတဲ့ရည်မှန်းချက်တစ်ရက်ကစစ်အာဏာရှင်စနစ်ကိုအမြင့်ပြတ်တော်လှန်တာအပြင်ဒီနိုင်ငံမှာနှစ်ပေါင်း80ကျော်ကြာဖြစ်ပွားနေတဲ့ပြည်ပင်းစစ်ကိုအပြီးသတ်ပြီးအနာဂတ်ဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်တရက်ကိုအားလုံးအတူပူးပေါင်းထူထောင်ကြဖို့ဆိုတဲ့ရည်ရွယ်ချက်လေးပါဝင်တာကိုလေ့လာတွေ့ရှိရပါတယ်။အဲဒီလိုပြည်ပင်းစစ်ကိုအပြီးသတ်ပြီးတော့အနာဂတ်ဒီမိုကရေစီဖက်ဒရယ်နိုင်ငံတော်တရက်ထူထောင်မှုဆိုရင်ဒီနိုင်ငံထဲမှာမှီတင်းနေထိုင်ကြတဲ့လူမျိုးစုတိုင်းသားအားလုံးရဲ့ပူးပေါင်းပါဝင်မှုကအရေးကြီးတယ်။လူမျိုးစုတိုင်းရင်းသားအားလုံးကြားထဲမှာအပြန်အလှန်ဆွေးနွေးမှုတွေနိုင်ငံရေးသဘောတူညီချက်တွေကအရေးကြီးတယ်ဒါတစုတစ်ဖွဲ့တဦးတယောက်တည်းလုပ်လို့ရနိုင်တဲ့ဟာမျိုးမဟုတ်ဘူးဒါအားလုံးပါဝင်ဆောင်ရွက်ရမယ့်မြန်မာပြည်ရဲ့အရေးကြီးဆုံးတိုင်းပြည်သစ်ပြန်လည်တည်ထောင်ခံဖြစ်တယ်လို့မြင်ပါတယ
်မြန်မာနိုင်ငံမှာလွတ်လပ်ရေးကြီးရပြီးကတည်းကအစောပိုင်းဆယ်စုနှစ်ကလွဲရင်စစ်တပ်နဲ့စစ်တပ်တပိုင်းအစိုးရတွေကအာဏာယူအုပ်ချုပ်ခဲ့ကြတာပါဒါကြောင့်မတူကွဲပြားတဲ့လူမျိုးစုတွေကြားမှာအတူလက်တွဲပြီးနိုင်ငံသစ်ထူထောင်မယ်ဆိုတဲ့ပင်လုံပရိညင်ဟာကြောင်ထိုးခြင်းခံခဲ့ရပါတယ်။အဲဒါကြောင့်လဲတိုင်းရင်းသားလူမျိုးစုတွေရဲ့ဒန်းတူအခွင့်အရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေပျောက်ဆုံးခဲ့ရပါတယ်။2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းလိုက်ပြန်တော့မြန်မာနိုင်ငံဟာနိုင်ငံရေးတွင်းနဲ့ထဲတွန်းချခြင်းခံရပြန်ပါတယ်။နိုင်ငံရေးတွင်းနဲ့ထဲကရုန်းတက်နိုင်ဖို့ NUG အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအင်အားစုတွေဟာစစ်အာဏာရှင်စနစ်ချုပ်ငင်းရေးနဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးတို့အတွေ့တိုက်ပွဲဝင်နေကြတာကိုတွေ့ကြရမှာဖြစ်ပါတယ်။ဒါကြောင့်နှွေဦးတော်လိုင်းအောင်မြင်ဖို့ဆိုရင် NUG အနေနဲ့တိုင်းရင်းသားလက်နက်ကိုင်တော်လိုင်းအင်အားစုတွေနဲ့လက်ရှိပူးပေါင်းဆောင်ရွက်နေမှုအဆင့်ကိုကျေနပ်မနေသင့်ပဲပူးပေါင်းဆောင်ရွက်မှုများဆက်လက်တိုးရှဲ့ဖို့လိုကြောင်းနဲ့ရရှိထားတဲ့မဟာမိတ်အင်အားစုတွေနဲ့ဆက်ဆံရေးကိုပုံမခိုင်မအောင်ကြိုးပမ်းသင့်တယ်လို့အေယာရီကရေးသားထားပါတယ်ခင်ဗျာ။
ပင်လုံစာချုပ်နဲ့ຫນွေဦးတော်လိုက်ရဲ့အကြောင်းပြည်သွင်းနိုင်စီစဉ်တင်ဆက်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းကိုနားဆင်ကြည့်ရှုကြရတာပါမကြာခင်မှာပေးစာပြန်စာကဏ္ဍနဲ့ကမ္ဘာတလွှားထူးခြားသတင်းများကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့မြင်ကွင်းကျယ်မှတ်စုကိုအရင်ထုတ်လွှင့်ပေးပါရစေစစ်အာဏာသိမ်းမှုအလွန်အဓိကစောက်ရုံမှု9ရက်နဲ့မြမလူအဖွဲ့အစည်းအတွက်မျှော်လင့်ချက်အလင်းတန်းတစ်ခုကိုမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြန်မာကဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာမြေအုပ်တို့ပြိုရာဆိုတဲ့အမည်နဲ့အပိုင်း၃ပိုင်းခွဲပြီးတင်ဆက်ထားပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာဒီအကြောင်းအချင်းအရာကိုအချက်အလက်အခြေပြုပြီးပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ
စစ်အာဏာသိမ်းအကျိုးဆက်ကြောင့်နှစ်နှစ်အတွင်းဆုတ်ယုတ်ခဲ့တဲ့အကြောင်း9ရက်နဲ့အနာဂတ်လူအဖွဲ့အစည်းအတွက်မျှော်လင့်စရာအကြောင်းရပ်တစ်ခုကို ISP မြန်မာကတင်ပြသွားပါမယ်။ရေအုပ်တို့ကျူလီယာကောင်းစင်နဲ့တင်ဆက်မဲ့ဒီအကြောင်းအရာမှာအပိုင်း၃ပိုင်းခွဲပြီးဖော်ပြဖို့ရှိပါတယ်။အခုတစ်ပတ်မှာတော့နိုင်ငံရေးကဏ္ဍနဲ့လူသားဘဝလုံခြုံရေးကဏ္ဍတွေမှာဘာတွေဆုတ်ယုတ်ခဲ့တယ်ဆိုတာကိုပြောပြသွားပါမယ်။နိုင်ငံရေးအရာဆုတ်ယုတ်မှုထဲမှာအထင်ရှားဆုံးကနိုင်ငံရေးပေါင်ကျင်းသွားပြီးစစ်ပေါင်ကျယ်လာတာပဲဖြစ်ပါတယ်။အရင်အစိုးရ20အကောင့်ထဲပေါ်ခဲ့တဲ့နိုင်ငံရေးပြဿနာတွေကိုစပွဲဝိုင်းမှာပဲအပြေရှာမယ်ဆိုတဲ့မူကပြတ်သုံးခဲ့ပါတယ်။စစ်ကောင်စီရဲ့အကြမ်းဖက်ပြိုခွင်းမှုတွေကနေရာအတော်များများမှာလက်နက်ကင်တော်လန်နာကလွဲပြီးအခြားရွေးစရာမရှိအခြေအနေကိုတွန်းပို့ခဲ့ပါတယ်။အကျိုးဆက်အနေနဲ့ နိုင်ငံအနှံ့မှာလက်နက်ကင်တပ်ဖွဲ့989ဖွဲ့ထက်မလဲရှိလာပါတယ်။တိုက်ပွဲကလည်းအရင်ဆယ်နှစ်ဖြစ်ခဲ့တာထက်အစပေါင်းများစွာပိုများလာခဲ့ပါတယ်။နှစ်နှစ်အတွင်းဖြစ်ခဲ့တဲ့တိုက်ပွဲအရေအတွက်ဟာအာနာမသိမ့်မီဆယ်နှစ်အတွင်းဖြစ်ခဲ့တဲ့တိုက်ပွဲအလုံးထက်အစနီးပါးမြင့်တက်ခဲ့ပါတယ်။အာနာမသိမ့်မီဆယ်စုနှစ်အတွင်းလက်နက်ကိုင်ပြည်ပခ 4,600 ကျော်ဖြစ်ပွားခဲ့ပါတယ်။အာနာသိမ့်မီနှစ်နှစ်အတွင်းမှာတော့လက်နက်ကိုင်ပြည်ပခကျိန်8000လောက်ဖြစ်ခဲ့ပါတယ်။စစ်ကောင်စီကတော့မြို့နယ်330ထဲမှာ198မြို့နယ်ပဲတင်းငိမ့်အေးချမ်းတယ်လို့ထုတ်ပြောထားပါတယ်။လူသားဘဝလုံးုံရေးကဏ္ဍပမာကြည့်ရင်လည်းအသက်အိုးအိမ်စီးစိမ်ပျက်စီးမှုတွေကြီးကြီးမားမားဖြစ်လာပါတယ်။အာနာသိမ့်မှုအလွန်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရက်ဆွန့်ခွာထွက်ပြေးရတဲ့ဒုက္ခတွေနှစ်တန်းကျော်ရှိလာပါပြီ။ဒါ့အပြင်မြို့နယ်90ကျော်ကနေအိမ်နဲ့ဘာသာရေးအဆောက်အုံ6000ထက်မနည်းလည်းမိရှုဖျက်ဆီးခံခဲ့ရပါတယ်။ISP မြန်မာကစူးစီးထားတဲ့အချက်လက်တွေအရလက်နက်ကင်ပြည်ပခတွေကြောင့်တည်ဆုံးခဲ့ရတဲ့အရသာ1800ကျော်ရှိခဲ့ပါတယ်။ဒါအပြင်ဆန္ဒပြတာနဲ့စစ်ကောင်စီကဖမ်းဆီးထားချိန်မှာတည်ဆုံးခဲ့တဲ့အရသာ3000နီးပါးရှိတယ်လို့ APB ကမှတ်တမ်းတင်ထားပါတယ်။စစ်ကောင်စီကတော့အစိုးရဝန်ထမ်းအုပ်ချုပ်ရေးဘူးရဟန်းတန်ကကလေးတငယ်နဲ့အရသာအပါအဝင်တည်ဆုံးသူ9400ကျော်ရှိတယ်လို့ထုတ်ပြန်ထားပါတယ်။
အခုဆက်လက်ပြီးပေးစာပြန်စာကဏ္ဍကိုထုတ်လွှင့်ပေးပါမယ်။မအေးတန်တာကျော်စူးစီးတင်ဆက်ထားပါတယ်ခင်ဗျာ
။ဒေးနဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်။VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။ VOE စီစဉ်တွေကိုသဘောကျပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့နဂိုလိုင်းဒိုမီတာရေဒီယိုခေတ်ခရဲကနေအခုအင်တာနက်ဖုန်းတွေခေတ်အထိပါပဲလို့ဆိုလာပါတယ
်။မင်္ဂလာပါ VOE ရေဒီယိုခေတ်ခရဲကနေအခုစမတ်ဖုန်းနဲ့နားထောင်တဲ့ခေတ်အထိအားပေးနားဆင်လာခဲ့တာအခုဆိုရင်34နှစ်ကျော်ခဲ့ပါပြီ VOE ဥကျော်စံသားကြီးရဲ့မြမအရေးသုံးသပ်ချက်အစီအစဉ်တက်တန်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှပေးစာပြန်စာအစီအစဉ်အားလုံးကိုကြိုက်ပါတယ်အမြဲအားပေးနေပါတယ်VOA ကြောင့်နိုင်ငံရေးဘူးတုတာတွေသိရှိနားလည်ပါတယ်။အချိန်ရရင်လက်ဝဲစွန်းနိုင်ငံရေးဝါဒအကြောင်းပြောပြပေးစီလိုပါတယ်။ VOA ဝိုင်းတော်သားအားလုံးဘေးကင်းကြပါကြပါစီဗျာ
။ဟုတ်ကဲ့ပါအင်္ဂလိပ်ကြော်စင်စာကိုပြောလိုက်ပါမယ်နော်။အခုလိုမျိုးနှစ်ရှည်အားပေးလာတဲ့ဆိုတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်ရှင်။ VOA ကိုရေးလာကြတဲ့သောရရှင်တွေရဲ့စာရီထဲမှာမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနောက်ပြီးတော့နေ့စဉ်ကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတဲ့စာတွေကိုလည်းလက်ခံရရှိတာပါနော်။အဲဒီကစာတစ်စောင်ကတော့ဒီတစ်ပတ်ဖော်ပြပေးခြင်းတဲ့စာကမောင်မောင်ဆိုတဲ့သောရရှင်ရေးလာတဲ့စာဖြစ်ပါတယ်။ကမ္ဘာနိုင်ငံအသီးသီးကပြည်သူတွေနှစ်သက်မှာမင်းအောင်မင်းမြင့်နဲ့ရာသပန်ရှောင်းလန်းနိုင်ပါစေလို့ဆုပန်လိုက်ပါတယ်။ဆိုပြီးတော့ဆုတောင်းပေးလာပါတယ်။
စစ်ကောင်စီဥက္ကဋ္ဌနှုတ်ကထွက်တာကတော့သူတော်စင်နေတော့သူ့လိုမပြောနိုင်ဘူး။လုံးသမျှကြည့်လိုက်ရင်တော့ဘာတစ်ခုမှပြည်သူအကျိုးမရှိတဲ့အလုပ်တွေလုပ်နေတယ်။ခုလည်းကြည့်ပါ။တန်းပေါင်းများစွာအကုန်ခံပြီးတော့လုပ်ပြန်ပြီ။ဝန်ထမ်းတွေလည်းဒုက္ခပင်လဲဝေနေပြီးရဲဘော်တွေလည်းအယိုးဟောင်းလေးတွေကြိုက်ပြီးတော့အဘတို့ချမ်းသာရေးအတွက်ချင်းကြိုက်ခံပြီးတော့တညာလုံးငုတ်တုတ်ငိုက်နေကြတာ။တိုင်းပြည်အတွက်လည်းဘာမှမထူးခြားပြည်သူအတွက်လည်းဒုက္ခတွေတိုးပွားသူတို့အတွက်ကတော့သိန်းသမကတိုးပွားရင်နာစရာကဘာမှာမြန်မာပြည်ပဲဖြစ်နေလားဗျာ
ကျုံတွင်းနေရတဲ့အခြေအနေပေါ်မှာသူရဲ့ထင်မြင်ယူဆချက်ကိုရေးပြလာတာပါနောက်ထပ်သောရရှင်တရက်ကတော့မြန်မာနိုင်ငံကအညာဒေသတစ်ခုမှာအခုလက်ရှိကျုံတွင်းနေရတဲ့ဒီလုံခြုံရေးပြည်သူတွေရဲ့ဘေးဒုက္ခနဲ့ပတ်သက်ပြီးတော့ပြောပြခြင်းပါတယ်ဆိုပြီးတော့စာရေးလာတာဖြစ်ပါတယ်ဒီသောရရှင်ကကျွန်တော်ရဲ့နာမည်ကိုလုံခြုံရေးအရာမပြောဖို့တောင်းဆိုပါတယ်တဲ့သူကစကိုင်းတိုင်းထိဆိုင်နေကအဖြစ်အပျက်တွေကိုရေးလာပါတယ
်ကျွန်တော်တို့စကိုင်းတိုင်းထိဆိုင်နေမှာအခုအချိန်မှာအရန်ကိုဆိုးရတဲ့စီးရေးအခြေအနေနဲ့ရင်ဆိုင်နေရပါတယ်ကျွန်တော်တို့နေဘက်မှာအင်တာနက်လိုင်းတွေဖြတ်တောက်ခံရလို့သတင်းအမှောင်ချခံထားရပါတယ်ခင်ဗျာလေသာအလေတော်စူပုတ်ကြောင်ပေါက်ကုန်းတခွတ်ကြောင်ကြက်တရီကြောင်ဆက်တွင်းအင်းဒိန်ပေါက်ပင်ခွေဇီးတောင်ဒီရွာတွေအပြင်အခြားရွာများစွာလည်းမီးရှို့ခံရပါတယ်စစ်သားတွေဟာကလားမနိုင်ရခိုင်မဲဆိုသလိုရွာတွေကိုမီးရှို့ဖျက်ဆီးနေတာပါဒေသခံပြည်သူတွေဟာဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်စီးရေးအခြေအနေကောင်းသွားရင်တောင်ပြန်စရာဆိုလို့အိမ်တွေမရှိတော့ပါဘူးခင်ဗျာလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့လို့တကုံဖုံးကြီးကျောင်းထဲမှာဝတ်နေကြတဲ့လူတွေဒဏ်ရာအများအပြားရရှိခဲ့ကြပြီးနှစ်ယောက်ကတော့အသက်သေဆုံးခဲ့ရပါတယ်မစီမဆိုင်သောအင်းဒိန်ရွာကအသက်80အရွယ်အဖိုးအိုကိုလည်းပြစ်တက်ခဲ့ပါသေးတယ်တခြားရွာကလူတွေကိုလည်းတောင်ပေါ်မှာရဲရဲဆက်ဆက်တပ်ဖြတ်ခဲ့ကြတာပါအမှန်တိုင်းပြောရရင်တော့ကျွန်တော်ဟာမြို့ပေါ်ကရေပေါ်စီတွေကိုမနာလို့ဖြစ်မိပါတယ်မြို့ပေါ်မှာကဒီမိုကရေစီရနေကြပြီလားမသိပါဘူးဗျာကျွန်တော်တို့စကိုင်းတိုင်းကတော့အစွမ်းကုန်စ조사ပြီးတိုက်ခိုက်နေခြင်းပါသူတို့ကတော့ကြောင်းတက်သူကတက်ရှိုးပွဲလုပ်သူကလုပ်နေဗျာအစင်းနေပြေးနေလိုက်ကြတာဘာပဲဖြစ်ဖြစ်ဗျာကျွန်တော်တို့ပို့တဲ့စာကိုဖတ်ပြပြီးခဲ့ရင်တော့ဝမ်းသာမိမှာပါ
ဒီတော့ရှင်စကိုင်းတိုင်းထိကျောက်နယ်ကပြည်သူတွေရင်ဆိုင်နေရတဲ့ဆေးရည်အခြေအနေနဲ့ပတ်သက်ပြီးတော့ရင်းဖွင့်ရေးသားလာတာဖြစ်ပါရဲ့ VOA 1တော်သားများလည်းကျမ်းမာချမ်းသာကြပါစေလို့ဆုတောင်းပေးပါတယ်တဲ့အဲ့လိုဆုတောင်းခံရတိုင်းကျွန်တော်တို့အပြစ်ရှိသလိုခံစားရပါတယ်နော်လူတွေအကုန်လုံးဒုက္ခရောက်နေကြတဲ့အခြေအနေတိစားတွေကိုဖတ်နေရတာနဲ့အခုဖော်ပြနေတဲ့စာနည်းနည်းလေးတင်ပါတယ်ပေါ်လွင်နေပါတယ်ရှင်ရင်ဖွင့်လာတဲ့သောရရှင်ရဲ့စာတွေကိုဆက်ပြီးတော့ဖော်ပြပေးကြပါမယ်ရှင်။သောရရှင်တယောက်ကတော့မင်္ဂလာပါခင်ဗျားတဲ့ပေးစာကဏ္ဍမှာပါဝင်ခြင်းလို့ပါ။နေပြည်တော်ကဌာနဆိုင်ရာဝန်ထမ်းတူပါ။အရင်ကတော့ CDM မှာပါဝင်ခဲ့ပေမဲ့မိသားစုခဲခဲကြောင့်အလုပ်ပြန်ဝင်ခဲ့ရပါတယ်။အခုလောလောဆယ်နေပြည်တော်မှာတာဝန်ထမ်းဆောင်နေပါတယ်။ဆိုပြီးတော့သူ့ရဲ့အခက်အခဲကိုအများကြီးအောင်ဝေမျှလာပါတယ်။သူစာကကျွန်မမှတ်မှတ်ရရပါပဲ။ January 6ရက်မြန်မာနိုင်ငံကလွတ်လပ်ရေးနေ့မတိုင်ခင်လေးမှာရေးလာတဲ့စာဖြစ်ပါတယ်။
ကျွန်တော်ပြောချင်တာကအခုကျွန်တော်တို့ဝန်ထမ်းတွေဟာလွတ်လပ်ရေးနေအတွက်ခြိတက်လမ်းလျှောက်ဖို့လေ့ကျင့်နေရတာတလကျော်ပါပြီ။မနေ့3နိုင်ခွဲလောက်ကထပြီးလေ့ကျင့်ခွင်းမှာလေ့ကျင့်ရပါတယ်။တပတ်ကို3ချိန်နဲ့တရက်5နိုင်ကြောင်လေ့ကျင့်ရပါတယ်။ဘာမဟုတ်တဲ့လမ်းလျှောက်တာကိုအရေးကြီးခွင့်ကျယ်လုပ်ပြီးအချိန်ကုန်ခံလေ့ကျင့်နေရတာကိုတော်တော်လေးစိတ်ကုန်နေပါပြီ။အရန်လဲပင်ပန်းပါတယ်။တချို့ဌာနတွေကလမ်းလျှောက်ရတဲ့ဝန်ထမ်းတွေကိုနောက်ရက်အလုပ်မလုပ်ရပဲon duty သဘောမျိုးပေးထားပေမဲ့ကျွန်တော်ဌာနမှာတော့ကိုယ့်အလုပ်လဲကိုယ်ဆက်လုပ်ရပါတယ်လမ်းလျှောက်တာတစ်မျိုးမူရင်းအလုပ်ကတစ်မျိုးနဲ့အတော်လေးကတိနေပါတယ်စကစဟာအလုံးပုံမှန်ပြန်ဖြစ်နေပါပြီလို့တင်ပြဖို့လွတ်လပ်ရေးနေ့ပွဲမှာအင်အားပြကျင်တာနဲ့ကျွန်တော်တို့လိုဝန်ထမ်းတွေမှာအတုံးချခံနေရပါတယ်ဒီလမ်းလျှောက်ပွဲအတွက်ကိုလဲငွေတွေအများကြီးသုံးတာဒီငွေတွေကိုလိုအပ်တဲ့နေရာတွေစီပြည်သူလူထုအတွက်အကျိုးရှိမဲ့အရာတွေလုပ်ပေးရင်ဘလောက်ကောင်းလိုက်မလဲဗျာ
ဒါလေးကိုတင်ပြပေးပါ VOA အမြဲတမ်းအားပေးနေပါတယ်ဆိုတော့သောရရှင်ကဇန်နဝါရီလ6ရက်မြန်မာနိုင်ငံမှာကြာရောက်တဲ့လွတ်လပ်ရေးနေ့အတွက်ခြိတက်လေ့ကျင့်ရတဲ့အဖြစ်ကိုပြောလာတာပါအခုလွတ်လပ်ရေးနေ့ကျော်သွားပြီဆိုတော့ဒီလေ့ကျင့်ရတာပြီးသွားပြီလားနောက်ရက်တရက်ရက်အတွက်များထပ်ပြီးတော့ကျင့်နေရသေးလားဆိုတာသိချင်မိပါတယ်ချိန်ရရင်စာလေးပြန်ရေးပြီးတော့ပြောပေးပါအောင်နော်အထက်သောရရှင်ရင်ဖွင့်လာတဲ့သောရရှင်ကတော့ဒီမကွေးတိုင်းရေစကြိုမြို့နယ်ကသူရဲ့နေမှာကြုံတွေ့ရနေရတဲ့အခြေအနေကိုစာရေးပြီးရင်ဖွင့်လာပါတယ်
။မင်္ဂလာပါ VOA ခင်ဗျာကျွန်တော်ကတော့ VOA ကိုမီးမပြတ်တဲ့နေ့ဆိုအမြဲကြည့်ရှုနားဆင်နေတဲ့ပရိသတ်တူပါ။ VOA ကနေတဆင့်ပြည်သူတွေကြားအောင်ပြောချင်လို့ပါ။မကွေးတိုင်းရေစကြိုမြို့နယ်မြေပြူမုံကြီးအုပ်စုဖူလုံရွာမှာအရက်ကျိုးကျက်ခိုးဖဲသမားစစ်ကျိုးပြူမျိုးတွေစုစည်းနေတဲ့ဖူလုံရွာကိုတောင်PDF တွေခိုးအောင်နေတဲ့ဆိုပြီးခီးသွွားပြည်သူတွေနဲ့ကားတွေဆိုင်ကယ်တွေကိုအတင်းအကျပ်စစ်ဆေးနေတာဟောင်းနေတဲ့ကွေးတွေနဲ့တူပါတယ်ခင်ဗျားတို့စကားဆသိအောင်တခု VOA ကပြောခဲ့ပါမယ် PDF ဆိုတာနဖူးမှာစကတ်ထားတာမဟုတ်ဘူးဆိုတာသိဖို့တော့ကောင်းပါတယ်ဗျာ
ဟုတ်ကဲ့ VOE ကိုမီးမပြတ်တဲ့နေ့ဆိုရင်အမြဲတမ်းကြီးရှုနားဆင်နေဆိုလို့အခုစာရေးတဲ့အခါမှာလည်းမီးမပြတ်လို့စာရေးလိုက်တာနဲ့တူပါရဲ့နော်သရရှင်ရရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးရရှိနိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်ဘာလို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ Email ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါသေး။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambi's News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
အခုဆက်ပြီးတော့ကဘာတလွားထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံကရိုးရာမွေထိုင်းဂီနစ်ကဘာစံချိန်ကိုတင်လိုက်တဲ့အကြောင်းအပါအဝင်ကဘာတလွားထူးခြားတဲ့သတင်းတွေကိုကိုငိမ့်ချန်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံကရိုးရာမွေထိုင်းလက်ဝဲဝါသနာရှင်3000ကျော်ဟာပရဂျုခီခန်ခရိုင်ပါဟင်ပန်းပြည်ကမ်းခြေမှာလက်ဝေထူတဲ့ပုံဟန်ရေးပြပြီးဂင်းနစ်ကမ္ဘာစံချိန်သစ်တင်လိုက်ပါတယ်။ထိုင်းဘရင်တက်မရော်ဘူလောင်းတင်တန်းကျောင်းကကျောင်းသားတွေတက္ကသိုလ်ကျောင်းသားတွေနဲ့ဝါသနာရှင်3660ပါဝင်ပြီးထိုင်းလက်ဝေသမားတွေရဲ့ရိုးရာ WQ အကကိုစုပေါင်းကပြတာပါ။အရင်နှစ်ကဂင်းနစ်မှတ်တမ်းစံချိန်မှာအယောက်150တာပါခဲ့ပြီးအခုကတော့အရင်စံချိန်ကိုချိုးလိုက်တာပါ။ဖေဖော်ဝါရီ6ရက်နေ့ကိုမွေထိုင်းလက်ဝေနေ့အဖြစ်သတ်မှတ်ထားပြီးဝါဟင်းအပန်းပြေကမ်းခြေမှာမွေထိုင်းနေအခမ်းအနားကျင်းပပါရယ်ဒီပွဲကိုထိုင်းနိုင်ငံကမ္ဘာလှည့်ခီးသွွားအုပ်ချုပ်ရေးအဖွဲ့တော်ဝင်ထိုင်းစစ်တပ်ရင်းချင်းမှုနယ်အောက်စားဝန်ကြီးဌာနတို့ပူးပေါင်းဆင်ဆင်ခဲ့တာဖြစ်ပြီးထိုင်းဝန်ကြီးချုပ်ပရန်ယွတ်ချန်အိုချာကိုယ်တိုင်တက်ရောက်ခဲ့ပါရယ်မွေထိုင်းလက်ဝဲဟာကိုယ့်ရဲ့ပြိုင်ဘက်ကိုလက်သီးတရောင်ဒူးခြေထောက်တွေနဲ့တိုက်ခိုက်ဖို့ခွင့်ပြုထားတဲ့ထိုင်းရိုးရာကိုခန့်ပညာဖြစ်ပြီးနိုင်ငံတကာကလက်ဝဲသမားတချို့လည်းတခါတရံပါဝင်ရှင်ပြိုင်လေးရှိပါရယ်ရှင်
ဂျပန်နိုင်ငံမှာဘင်းဘက်အိတ်ကြီးတွေကိုထိုင်လို့ရတဲ့အပြင်ဝစ်ဆင်လို့ရအောင်တီထွင်လိုက်ပါတယ်။ပဲစိပုံစံအစေလုံးလေးတွေထည့်ထားတာမို့လို့ဘင်းဘက်ပဲအိတ်လို့ခေါ်တာဖြစ်ပြီးတော့အခုဂျပန်နိုင်ငံမှာတာကီကိုဥအထည်ချုပ်ကုမ္ပဏီကထုတ်လုပ်တဲ့ကျက်သွန်ဥပုံစံဘင်းဘက်အိတ်ကြီးတွေဟာဂျပန်လူမှုကွန်ရက်မီဒီယာတွေမှာခေတ်စားနေတာပါ။ဒီအိတ်ကြီးတွေကိုအနားယူအပန်းဖြေတဲ့နေရာမှာသုံးနိုင်တာဖြစ်ပြီးတော့ကြိုက်တဲ့နေရာမှာလှဲချလိုက်လို့ရတယ်လို့ထိုင်ချလိုက်လို့လည်းရပါတယ်။အိတ်ကြီးတွေကိုအရွယ်အစား၃မျိုးထုတ်လုပ်ထားပြီးကလေးတွေအတွက်အသေးလေးတွေနဲ့အလဲအလတ်စားတွေအပြင်စိုက်အကြီးစားတွေကိုပါထုတ်လုပ်ထားပါတယ်။အိတ်တစ်ခုကိုအမေရိကန်ဒေါ်လာ120လောက်နဲ့ညီမျှတဲ့ဂျပန်ယန်ငွေ 15,800 နဲ့ရောင်းချတာပါ။အခုလိုဝစ်ဆင်လို့ရတဲ့ဘင်းဘက်အိတ်ကြီးတွေကိုကိုဗစ်ကာလအတွင်းအိမ်မှာအလုပ်လုပ်ရတဲ့အချိန်ကြိုက်တဲ့နေရာကိုတည်သွားပြီးထိုင်ချလိုက်ရုံနဲ့အလုပ်လုပ်နိုင်ဖို့စိတ်ကူးရတီထွင်ထားတာပါ။ဂျပန်နိုင်ငံကအိမ်တွေအများစုမှာဗဟုအပူပေးစနစ်မရှိတဲ့အတွက်လဲချမ်းအေးလာတဲ့ဆောင်းရာသီမှာအခုလိုအိတ်ကြီးတွေကိုဝတ်ထားရင်နွေးထွေးစေမှာပါဒီအိတ်ကြီးတွေဟာထင်သားတာထက်တောင်ပေါ့ပါနေပြီးခဏဆန်းကြည့်ုံနဲ့တင်အတော်လေးနွေးပါတယ်လို့ဆန်းဝေးကြည့်တဲ့သူတဦးကပြောပါတယ်ခင်ဗျာ
ဂျပန်နိုင်ငံကအမှုပညာရှင်တဦးဟာလူပစက်ပုံပတ်စံအိတ်တွေမျက်လုံးပုံအန်စာတုံးဆွဲကြိုးတွေကိုဖန်တီးအောင်ချနေပါတယ် DJ ဒူးလို့လည်းလူသိများတဲ့မာဆာတာကာရှိရှိတို့ဆိုသူဂျပန်အမှုပညာရှင်တယောက်ကအခုလိုပစ္စည်းတွေကိုဖန်တီးခဲ့တာဖြစ်ပြီးလူသားတွေကိုဖျက်တောက်ထားတဲ့အတိုင်းလုပ်ပြထားတာပါထိုင်းလန်စီယာရုပ်ရှင်ဇလန်တွေသိပ္ပံရုပ်ရှင်တွေကိုအားကျအတူတူဖန်တီးခဲ့တာဖြစ်တယ်လို့အသက်36နှစ်အရွယ် DJ Du ကပြောပါတယ်။သူ့ရဲ့ပထမဆုံးဖန်တီးဖြစ်တဲ့လရာကတော့လူရည်ပြားနဲ့အုပ်ထားတယ်လို့ထင်ရတဲ့ MITI Pad Controller ပစ္စည်းလေးဖြစ်ပြီး2019ခုနှစ်ကသူပထမဆုံးတေးတက်ပြားမိတ်ဆက်ဖို့အတွက်ထုတ်လုပ်ခဲ့တာပါ။အဲ့ဒီအချိန်ကလေးကလူသားနဲ့တူတဲ့ပစ္စည်းတွေကိုထုတ်လုပ်ဖို့စိတ်ဝင်စားခဲ့ပြီးလက်ချောင်းပုံစံ USB Memory ချောင်းတွေလူပစက်ပုံအပိတ်အဖွင့်ကနေထည့်ရတဲ့အကျွေးစိတ်အိတ်ကလေးတွေနဲ့အဝေးကနေ remote control နဲ့ထိန်းချုပ်ထားပြီးအပိတ်အဖွင့်လုပ်လို့ရတဲ့မျက်လုံးပုံစံအန်စာတုံးတွေကိုထုတ်လုပ်ခဲ့ပါတယ်။အစပိုင်းတုန်းကတော့လူတွေကယူဖို့ကောင်းတယ်လို့သတ်မှတ်ပြောဆိုခဲ့ကြပေမဲ့နောက်ပိုင်းမှာအသုံးဝင်မှန်းသိလာပြီးတဲ့နောက်ချစ်စရာကောင်းပြီးစိတ်ဝင်စားစရာလည်းကောင်းတယ်လို့ပြောဆိုလာကြတဲ့အကြောင်း DJ Du ကပြောပါတယ်။လူသားပုံစံတူပစ္စည်းအမျိုး30လောက်ဖန်တီးခဲ့ပြီးအဲ့ဒီအထက်ကမျက်လုံးနဲ့ပစက်ကဝယ်ယူမဲ့သူတွေများပါတယ်။အဲ့ဒီပစ္စည်းတွေရဲ့ဈေးနှုန်းကတော့ဂျပန်ယန်3000ကျွဲအမေရိကန်ဒေါ်လာနဲ့ဆိုရင် 1165 ဒေါ်လာကနေယန်5800အမေရိကန်ဒေါ်လာ 4500 ကျော်လောက်အထိရှိပါတယ်။ဝယ်ယူသူတွေအနေနဲ့ကိုယ့်ရဲ့ပါဇက်ပုံစံအတိုင်းမျက်လုံးပုံစံအတိုင်းထုတ်လုပ်ပေးဖို့လည်းမှာယူနိုင်ပါတယ်ရှင
်။အရက်ဆော်ဘားမြောက်ပြည်တော်စု UAE နိုင်ငံကဒူဘိုင်းစိတ်ကမ်းမှာတန်ကားတွေကိုရေပေါ်မှာမောင်းနေနိုင်ပါပြီ။ကိုဗတ်လို McLaren လို Ferrari လို့တန်ဖိုးကြီးတဲ့ပြိုင်ကားတွေကို Jet Car အမြန်စီးမော်တော်ဘုတ်တွေအဖြစ်ပြောင်းလဲထားတာဖြစ်ပြီးတော့ဒေသခံတွေနဲ့ကမ္ဘာလက်ခီးတယ်တွေကိုဆွဲဆောင်နေပါတယ်။အခုလိုပြိုင်ကားတွေဟာဒူဘိုင်းမြို့မှာရှိပြီးသားဖြစ်တဲ့အတွက်အသေးအစမ်းဖြစ်အောင်ရေထဲမောင်းလို့ရတဲ့ပုံစံအဖြစ်ပြောင်းလဲထားပါတယ်လို့ Jet Car တွေကိုစီစဉ်တဲ့ Waterlink ကုမ္ပဏီကပိုင်ရှင်ဖြစ်သူ Islam Ottoman ကပြောပါတယ်။ကိုကြိုက်တဲ့ကားကိုရွေးချယ်မောင်းနေနိုင်ပြီးတော့တနအီနှားကကိုအမေရိကန်ဒေါ်လာ $945လောက်ကျတဲ့မှာပါ15မိနစ်ပဲမောင်းမယ်ဆိုရင်တော့အမေရိကန်ဒေါ်လာ220လောက်ကျတဲ့ပါတယ်တချို့ဖောက်တယ်တွေအတွက်ကတော့အခုလိုအတွေ့အကြုံကိုလိုချင်ကြပြီးအစာပိုင်းမှာကြောက်ပင်မဲ့လဲနောက်ပိုင်းမှာပြောစရာကောင်းတယ်လို့ပြောပါတယ်ခင်ဗျာ
တရင်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့တရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါမယ
်ဝိကဏ္ဍတွေကလည်းဆက်ပြုံရေကန်ဝေးမကအမျိုးအစားမသိရတဲ့အရာဝတ္ထုတစ်ခုကိုဖြစ်ချဖို့သမရဂျိုးဘိုင်ဒန်ကအမိန့်ပေးတဲ့အကြောင်းပင်ဒဂွန်စစ်ဌာနချုပ်ကကြေညာချက်ထုတ်ပြန်ပါတယ်တရင်ခုနှစ်နေ့အစောပိုင်းမှာပဲရေကန်မကဝေးမလေးရင်ပြန်တမ်းမှုတွေကိုနိုင်ငံတာဝန်ရှိသူတွေကန့်သတ်လိုက်ပြီးစစ်လေရင်တွေကိုစေလွှတ်ခဲ့တာပါဒီလာထဲမှာစုထမြောက်အမေရိကန်ကဖြစ်ချခဲ့တဲ့အရာစနေနေ့ကမွန်တနာပြည်နယ်ပေါ်မှာထောက်လန်းတွေ့ရှိခဲ့တဲ့အရာဖြစ်နိုင်တယ်လို့ယူဆကြောင်းလဲပင်ဒဂွန်ကပြောပါတယ်အင်အားပြင်းရင်ညောင်းပြီးခဲ့တဲ့သတင်းဘက်ကပြိုကျပစ္စည်းခဲ့တဲ့အစာအုပ်တွေမှာဥပဒေနဲ့မညီတဲ့နီလန်းနေနဲ့ဆောက်လုပ်ခဲ့ရမှာတာဝန်ရှိသူတွေဖြစ် contract လုပ်ငန်းရှင်တွေပါဝင်လူပေါင်း134ယောက်ကိုတူရကီအာဏာပိုင်တွေအရေးယူဖို့ကြိုးပမ်းနေပါတယ်တူရကီနဲ့စီးရီးယားနဲ့ငွေတွေကငရင်ညောင်းပြိုကျတဲ့အစာအုပ်ပစ္စည်းတွေအောက်ကအလောင်းတွေကိုကယ်ဆယ်ရေးထပ်မံရှာဖို့တွေ့ရှိတာကြောင့်တနင်္ဂနွေနေ့ထိသေဆုံးသူအရေအတွက်3000ကျော်အထိရှိသွားပါပြီယူကရိန်းပေါ်ကျူးကျော်တဲ့ဒီနှစ်လောက်ကာလအတွင်းလွန်ခဲ့တဲ့သတင်းနှစ်ပတ်မှာရုရှားတပ်ဖွဲ့တွေအထိခိုက်အကြဆုံးအများဆုံးဖြစ်နိုင်တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကတင်းနှင်းကွန်းနေမှာပြောလိုက်ပါတယ်ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနရဲ့သုံးသက်ချက်ကတော့ပြီးခဲ့တဲ့သတင်းပတ်မှာတရက်ကိုပြင်းပြ824ယောက်ထိခိုက်ကြဆုံးမှုရှိတယ်လို့ယူကရိန်းရဲ့ထုတ်ပြန်ချက်ပေါ်မှာအခြေခံထားတာဖြစ်ပါတယ
် VOA အမေရိကန်ကကမနက်ပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပြီးအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဇီနက်အဗ်ဒူရာမန်နဲ့နစ်အီဘင်နော့ဖြစ်ကြပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်အန္တရာယ်ကင်းဝေးပြီးမင်္ဂလာပြည့်ဝတဲ့နေ့အမြန်ဆုံးရရှိစေလို့ကြောင်းဆုတောင်းအပ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာကျွန်တော်ကခင်မောင်ဆိုမင်းပါခင်ဗျာ
Thank you. This program has come to you from the Voice of America, Washington.